Welcome to the Voice of America in Burmese.
Mingla mne kima dota shimyashin. American Bureau Washington DC Muro VOA American tan yen 2023 khu ne mala 22 ye ne bouthu ne mne khen season rwe ko myama sanaw chin mne 6 nai ka ne 9 nai a thi line to meter 3048 line lat meter 190 du ka ni dai yai thau lwin ni ba bi shin.တော်တာရှင်များရှင်လန်းချမ်းမြေကြပါစေရှင်ကျွန်မသင်္ကီထိုက်ပါဒီမနေ့ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာမနေ့ခင်းမှာတော်တာရှင်များရှင်ဒီကနေ့မနေ့ဖက်သတင်းတွေကိုတော့မသင်္ကီထိုက်နဲ့ကျွန်မအနားလောက်ပြောပြပါမှာရတ်တရုတ်သမ္မတရုရှားကိုရောက်နေချိန်မှာပဲရုရှားနဲ့တရုတ်နိုင်ငံကြားမဟာဗျူဟာပူးပေါင်းရေးစာချုပ်တစ်ကိုချုပ်ဆိုခဲ့ကြပါတယ်ဂျပန်ဝန်ကြီးချုပ်ကီရှီဒါလည်းကြိုတင်ကြေညာမှုမရှိဘဲနဲ့ယူကရိန်းကိုရောက်ရှိလာပါတယ်တခါတိုင်ဝမ်သမ္မတခီးစင်ပေါ်တရုတ်နိုင်ငံကအမျက်ဖြစ်ဖို့အမေရိကန်ကကြိုးပမ်းနေပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်ကိုကြားရမှာပါရှင
်ကောင်းပါပြီရှင်တွင်နေထိတ်တန့်ရောက်တဲ့တွင်အပြီးမှာတော့ရခိုင် ALP ပါတီတွင်အကွဲပြဲတွင်ကိုအရင်ဆုံးတင်ပြပေးဖို့ရှိပါတယ
်နောက်ဆုံးတော့သူကဒီပါတီဥက္ကဋ္ဌခိုင်ရခိုင်ပါဝင်ပါတီဗဟုကော်မတီကိုစီရခိုင်တို့ကြော်လောက်ကိုသူကဒီအသိမပေးဘဲနဲ့သူကသူပါတီဥက္ကဋ္ဌဆိုပြီးမှဒီပါတီအသိပြန်ဖွင့်လိုက်တယ်ပေါ့နော်
ALP ပါတီရဲ့ပြောခွင့်ရခိုင်ကျော်ခိုင်ပါရှင်ဒီနောက်မှာတော့ထိုင်းနိုင်ငံတွင်မှာမြန်မာတွေဖမ်းဆီးခံရတဲ့အကြောင်းသတင်းပေးပို့ချက်နဲ့စစ်တမ်းတင်ခဲ့တဲ့အီရတ်မှာတရုတ်ရဲ့အခြေခံအဆောက်အုံစီမံကိန်းတွေအကြောင်းသတင်းဆောင်မတွေကိုလည်းနားဆင်ကြရဖို့ရှိပါတယ်။နောက်ပိုင်းမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာဆိုရှယ်မီဒီယာပေါ်ကလူကြီးများသတင်းတူကဘာတလွားခီးသွားတဲ့နေရာပေါင်းစုံအကြောင်းစုံသတင်းပတ်စင်ကဏ္ဍတွေကိုလည်းထုတ်လွှင့်မှာဖြစ်ပါတယ်ရှင်။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုနားလောင်နဲ့အတူတင်ပြပါမယ်။
ရုရှားနဲ့တရုတ်နိုင်ငံကြားမဟာဗျူဟာကြားပူးပေါင်းဆောင်ရွက်မဲ့စာချုပ်တရက်ကိုရုရှားသမ္မတဗလာဒီမီယာပူတင်နဲ့တရုတ်သမ္မတရှီကျင်းပင်တို့အင်္ဂါနေ့ကပဲလက်မှတ်ရေးထိုးလိုက်ကြပါတယ်
။在双方共同努力下中俄关系始终保持
နောက်ဦးနှစ်ဖက်အားထုတ်မှုကြောင့်ခိုင်မာအားကောင်းတဲ့တရုတ်ရုရှားဆက်ဆံရေးတွေဟာတည်တည်ငြိမ်ငြိမ်ပဲဆက်လက်တိုးတက်နေပါတယ်။နိုင်ငံရဲ့အရာအပြန်လည်ယုံကြည်မှုရှိကြသလိုနှစ်နိုင်ငံတူညီတဲ့အကျိုးစီးပွားလည်းရှိကြပါတယ်လို့တရုတ်သမ္မတရှီကအစီအဝေးမှာပြောဆိုသွားတာပါ။ယူကရိန်းစစ်ပွဲကိုလည်းတဏမယေးနီလာနဲ့ဖြည့်ရှင်မှုခေါင်းဆောင်အုပ်တို့ကတောင်းဆိုထားပါတယ်။ဒါပေမဲ့လည်းယူကရိန်းအစိုးရနဲ့သူ့ရဲ့မဟာမိတ်အနောက်နိုင်ငံတွေကငြိမ်းချမ်းရေးဆွေးနွေးဖို့အဆင်သင့်ဖြစ်တဲ့ပုံမတွေ့ရဘူးလို့သမ္မတပူတင်ကပြောပါတယ်။မော်စကိုမြို့မှာတရုတ်သမ္မတရှီနဲ့နရက်ကြာဆွေးနွေးခဲ့ကြပြီးတဲ့နောက်မှာတော့အမေရိကန်နဲ့အနောက်နိုင်ငံတွေဟာယူကရိန်းဘက်ကပါဝင်တိုက်ခိုက်နေကြတယ်ဆိုပြီးတော့ဆွဆွဲပြီးတရုတ်နိုင်ငံကတော့ဒီစစ်ပွဲမှာကြားနေခဲ့တယ်လို့ရုရှားသမ္မတကခြေကျူးပြောဆိုပါတယ်။တရုတ်နိုင်ငံကြီးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာတော့ကုလသမဂ္ဂရဲ့ပဋိညာဉ်စာရန်းကိုပြန်လည်လေ့လာကြမှာဖြစ်တယ်လို့နိုင်ငံတကာဥပဒေကိုလေ့စားလိုက်နာရမယ်ဆိုတာတရုတ်နဲ့ရုရှားတို့ယုံကြည်တယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့လည်းယူကရိန်းကနေရုရှားတပ်တွေဆုတ်ခွာပေးဖို့တမမဟုတ်နိုင်ငံတကာအသိအမှတ်ပြုယူကရိန်းနဲ့နယ်နိမိတ်တွေကိုလေးစားလိုက်နာဖို့ဆိုတဲ့အချက်တွေကတော့တောင်းဆိုထားတာမရှိပါဘူး။သမ္မတရှီနဲ့ဆွေးနွေးမှုဟာပွင့်လင်းရင်းနှီးမှုရှိတယ်လို့2022ခုနှစ်ယူကရိန်းကိုမကျူးကျော်ခင်သတင်းသုံးပတ်အလို့ကနှစ်နိုင်ငံကြားအကန့်အသတ်မရှိပူးပေါင်းဆောင်ရွက်သဘောတူညီချက်တွေပုံမခိုင်မာမှုရှိလာအောင်ထပ်မံဆွေးနွေးခဲ့ကြတယ်လို့သမ္မတပူတင်ကပြောပါရတယ်။တရုတ်နိုင်ငံကလည်းယူကရိန်းစစ်ပွဲအရှိန်လျှော့ဖို့နဲ့အပြစ်ခတ်ရစေရေးဆွေးနွေးပွဲဖြစ်မြောက်လာအောင်အချက်12ချက်ပါအစီအစဉ်တရက်ကိုလက်တလောတင်ပြခဲ့တာပါ။2014ခုနှစ်မှာယူကရိန်းပိုင်ခရိုင်းမီးယားဒေသကိုမတရားသိမ်းယူခဲ့တဲ့ရုရှားဘက်က73လကြာရှိလာပြီဖြစ်တဲ့ဒီစစ်ပွဲကာလမှာယူကရိန်းနိုင်ငံအရှေ့ပိုင်းကိုနယ်မြေတွေပါသိမ်းယူထားတာဖြစ်တာဖြစ်ပါတယ်။အခုလိုရုရှားတရုတ်ရဲ့အစီအစဉ်တစ်ကြောင်ယူကရိန်းပိုင်မြေတွေရုရှားဘက်ပုံမရရှိသွားစေနိုင်တာကြောင့်ဆိုပြီးတော့တရုတ်ရဲ့ကလန့်ချက်ကိုအနောက်နိုင်ငံတွေကညှင်းပယ်ထားပါတယ်။
ယူကရိန်းကိုရောက်နေတဲ့ဂျပန်ဝန်ကြီးချုပ်ဖူမီယိုခီရှိဒါကရုရှားနဲ့တရုတ်သမ္မတတို့ကြားတွေ့ဆုံဆွေးနွေးမှုတွေကိုအနီးကပ်စောင့်ကြည့်သွားမယ်လို့ပြောဆိုလိုက်ပါတယ်။ရုရှားရဲ့ချူချိုစစ်ချောင်းယူကရိန်းနိုင်ငံတဲကထိခိုက်ပျက်စီးမှုတွေကိုကျွန်တော်တွားကြည့်ပြီးသမ္မတဇလန်စကီနဲ့အမြင်ချင်းဖလှယ်ခဲ့ပါတယ်ယူကရိန်းရဲ့နဲ့ပတ်သက်ပြီးတရုတ်ထိတ်တန့်ခေါင်းဆောင်အဆင့်ထိအခိုင်အမာဆက်သွယ်ပြောဆိုဖို့စံတရှိပါတယ်လို့ယူကရိန်းသမ္မတနဲ့ပူးရဲကျင့်ပါတဲ့သတင်းစာရှင်းလင်းပွဲမှာဝန်ကြီးချုပ်ခီရှိဒါကအင်္ဂါနေ့မှာပြောဆိုခဲ့တာဖြစ်ပါတယ်တရုတ်သမ္မတရှီကျင်းပင်ရုရှားနိုင်ငံကိုရောက်ရှိနေချိန်မှာပဲဝန်ကြီးချုပ်ခီရှိဒါလည်းယူကရိန်းကိုကြိုတင်မကြေညာပဲအင်္ဂါနေ့ကရောက်ရှိတာဖြစ်ပါတယ်။လာမယ့်မေလမှာဆက်မှုအင်အားကြီး9နိုင်ငံ G7 ညီလာခံကိုဥက္ကဋ္ဌအဖြစ်တာဝန်ယူမဲ့ဂျပန်ဝန်ကြီးချုပ်ခီရှိဒါကယူကရိန်းသမ္မတဗိုလိုဒီမာဇလင်စကီနဲ့လည်းတွေ့ဆုံခဲ့တယ်လို့ဘူချာမြို့ကစစ်တမ်းကြောင့်အသက်ဆုံးရှုံးခဲ့ရသူတွေကိုပါတွားရောက်ကာရဝပြုခဲ့တာပါ။မြို့တော်ကိပ်နဲ့တိတ်ပြီးမဝေးတဲ့ဘူချာမြို့ဟာအရက်သားတွေအပေါ်ရုရှားတပ်ဖွဲ့တွေရဲ့ကြမ်းကြုတ်ရက်စက်တဲ့ ့လက္ခဏာတစ်ရပ်ဖြစ်လာခဲ့ပါတယ်ရှင်
။တိုင်ဝမ်သမ္မတဆိုင်ဝမ်ရဲ့အမေရိကန်နိုင်ငံခီးစဉ်နဲ့ပတ်သက်ပြီးတော့ဖြစ်ပေါ်လာနိုင်တဲ့တရုတ်နိုင်ငံရဲ့ရန်လုံမှုတွေကိုရှော့ချနိုင်ဖို့အမေရိကန်အစိုးရကကြိုးပမ်းနေပါတယ်။သမ္မတဝမ်ဟာဒီလအနောက်မှကြရင်ဗဟိုအမေရိကန်နိုင်ငံတွေကိုသွားရောက်မဲ့တရားဝင်ခီးစဉ်မစတင်မီလန်ခူလာမှာကယ်လီဖိုးနီးယားနဲ့နယူးယောက်မှာခီးတထောက်နားဖို့ရှိနေပါတယ်။တာဟာတိုင်ဝမ်သမ္မတတွေတခြားနိုင်ငံကိုသွားတဲ့ခီးစဉ်တွေမှာအမေရိကန်ကိုတာမန်သဘောနဲ့ခဏဝင်လာတာဖြစ်ပြီးတော့သမ္မတဝမ်အပါအဝင်အရင်တိုင်ဝမ်သမ္မတအဆက်ဆက်ဟာအလားတူအမေရိကန်မှာမကြာခဏခီးတထောက်ဝင်လာခဲ့ဘူးတယ်လို့ဘိုက်ဒန်အစိုးရကတရုတ်နိုင်ငံကိုအကြောင်းကြားထားကြောင်းနာမည်မဖော်လို့တဲ့အစိုးရအရာရှိတယောက်ကပြောပါတယ်။2016ကနေ2019ခုနှစ်တွေအတွင်းမှာမစ်ချိုင်ဟာအမေရိကန်ကို6ကြိမ်ခီးတထောက်ဝင်လာဖို့တယ်လို့လည်းပြောပါတယ်။ဒီခီးစဉ်ကိုအကြောင်းပြပြီးတော့တရုတ်နိုင်ငံအနေနဲ့တိုင်ဝမ်အပေါ်ရန်လိုတဲ့လုပ်ရမျိုးမလုပ်သင့်ဘူးလို့လည်းဒီအစိုးရအရာရှိကပြောပါရယ်သမ္မတဆိုင်ဝမ်ဟာအမေရိကန်ခီးစဉ်အတွင်း Los Angeles မြို့အနီးက Ronald Reagan သမ္မတဆန္ဒမှာမိန့်ခွန်းပြောဖို့ရှိတယ်လို့အရင်လာတော့ကသတင်းမီဒါတွေမှာဖော်ပြခဲ့ပါရယ်ဒါအပြင်လက်ရှိအောက်လွှတ်တော်ဥက္ကဋ္ဌ Kevin McCarthy နဲ့တွေ့ဆုံမှုရှိတယ်လို့လည်းသတင်းတွေကဆိုပါရယ်ကယ်လီဖိုးနီးယားပြည်နယ် Republican အမတ် McCarthy ဟာတိုင်ဝမ်ကိုကိုယ်တိုင်တွားရောက်လဲပတ်ဖို့စိတ်ဝင်စားကြောင်းလည်းအရင်ကထုတ်ဖော်ပြောဆိုထားပါပါရယ
်အမေရိကန်သမ္မတဟောက်ဒေါ်နယ်ထရန့်ကိုရာဇဝတ်မှုနဲ့ဆွဲချက်တင်ဖို့ရှိနေတဲလို့ဖြစ်ပေါ်လာနိုင်တဲ့အနောက်ရှက်ရန်ကနေကာကွယ်ဖို့သူ့ရဲ့နယူးယောက်ကထရန့်တာဝါအဆောက်အုံမှာတာဝန်ရှိသူတွေကအတားအဆီးအရန်အတားတွေနဲ့လုံခြုံရေးတင်းကျပ်ထားပါတယ်ဒေါ်နယ်ထရန့်ကတော့ဆွဲချက်တင်ခံရမယ့်အခြေအနေကိုဖလော်ရီဒါနေအင်ကနေစောင့်ဆိုင်းနေပါတယ်ပြီးခဲ့တဲ့သတင်းပတ်ကုန်ကတော့မစ္စတာထရန့်ကသူအင်ကနေမှာအဖမ်းခံရမယ်လို့ထုတ်ပြောထားပေမဲ့လက်ရှိမှာတော့ဒီခံမှန်းချက်အတိုင်းဖြစ်မလာသေးပါဘူးထရန့်ဟာသူဖမ်းခံရမယ့်အခြေအနေကိုဆန္ဒပြကန့်ကွက်ကြဖို့လည်းတိုက်တွန်းထားတာပါဒါအပြင်ဆိုရှယ်မီဒီယာပို့စ်တွေကတဆင့်ဒီမိုကရက်တစ်ပါတီဝင်တစ်ဦးဖြစ်တဲ့မဟန်တန်ခရိုင်ရှင်နေအယ်ဘင်ဘရက်ကိုအထူးရန်လိုတဲ့စကလုံးနေနဲ့တိုက်ခိုက်ပြီးသူ့ကိုစုံစမ်းစစ်ဆေးနေတာအပေါ်ပြစ်တင်ဝေဖန်ထားပါတယ်။နယူးယောက်အာဏာပိုင်တွေကလက်ရှိမှာအွန်လိုင်းပေါ်ကချင်းချောက်တဲ့ပြောဆိုမှုတွေကိုစောင့်ကြည့်နေပြီးလမ်းတွေနဲ့လူသွားစင်းကြံတွေမှာယာယီအတားအဆီးတွေချထားပေမဲ့ထရန့်တောင်းဆိုထားသလိုဆန္ဒပြပွဲတွေခြေခြေပြန့်ပြန့်ဖြစ်လာနိုင်တဲ့အရေးအယောင်ကတော့အခုချိန်ထိမတွေ့ရသေးပါဘူး။တနင်္လာနေ့မှာမဟန်တန်ကဂျူရီလူကြီးအဖွဲ့ဟာထရန့်ဘက်ကတက်တဲ့တူကိုကြားနာခဲ့ပါတယ်။ဒါဟာထရန့်ဘက်ကတင်ပြချက်ကိုခုံအဖွဲ့အနေနဲ့ထဲသွင်းစဉ်းစားနိုင်စေဖို့အခွင့်အလန်းပေးတဲ့သဘောတည်ရအောင်တရားစွဲမဲ့အစိုးရရှင်းနေတွေကလှုပ်ဆောင်တာဖြစ်ပါတယ်ရှင်းမှာဘလို့အဆင့်တွေဆက်လုံမလဲဆိုတာကတော့အသေးချာမသိရသလိုနောက်ထပ်သက်သေတွေစင့်ခေါ်နိုင်မလားဆိုတာလည်းမသိရသေးပါဘူးတနင်္လာနေ့ကကြားနာမှုမှာထရန့်ရဲ့ရုံးအဖွဲ့လက်ထောက်တင်တဲ့ယင်းနှစ်သူရှင်နေရောဘတ်ကော့စတဲလိုကသက်သေထွက်ဆိုခဲ့ပါတယ်ရှင်
VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းလိုင်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာဘာရဲ့ပုံထူးနဲ့မနေ့ခင်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်စင်ကာပူရောက်မြန်မာတွေမှာမြန်မာနိုင်ငံကူးလက်မှတ်တက်တန်းတို့ဖို့ရှောက်ထားမှုတွေအခက်အခဲကြုံနေရတယ်လို့မြန်မာအဖွဲ့အစည်းတွေကပြောပါတယ်။အလားတူလိုပဲမလေးရှားနဲ့တောင်ကိုရီးယားရောက်မြန်မာအလုပ်သမားတွေလည်းမြန်မာနိုင်ငံကူးလက်မှတ်တက်တန်းရို့တိုးရင်းမှာအခက်အခဲတွေကြံ့ကြာမှုတွေကြုံနေရတယ်လို့သိရပါတယ်။နိုင်ငံကူးလက်မှတ်တက်တန်းတို့ရဲ့ရှောက်ထားဖို့တန်ယုံ website ထဲဝင်မရဘဲနဲ့ကြားထဲကလူတို့ကိုငွေကြေးတစုံတရာပေးမှအလွယ်တကူရှောက်ထားနိုင်တဲ့အခြေအနေဖြစ်နေတယ်လို့မြန်မာရွှေ့ပြောင်းလှုပ်သားများအဖွဲ့စင်ကာပူကဦးအေးငိမ့်က VOA ကိုပြောပါတယ်။စင်ကာပူမြန်မာတန်ယုံကတော့သူတို့အနေနဲ့ဘယ်အဖွဲ့အစည်းကိုမှငွေကြေးနဲ့ passport လုတ်ခွင့်မပေးထားကြောင်းထုတ်ပြန်ထားပါတယ်။မလေးရှားမှာလည်းစကိုင်းတိုင်းနဲ့မကွေတိုင်းမှတ်ပုံတင်ကိုင်ဆောင်ထားသူတွေ passport တက်တန်းတိုးတဲ့အခါမှာနိုင်ငံရေးကင်းရှင်းကြောင်းမြန်မာတန်ယုံကလက်မှတ်ရေးထိုးခိုင်းတယ်လို့မြန်မာအဖွဲ့အစည်းတချို့က VOA ကိုပြောပါရယ်။မလေးရှားနိုင်ငံမှာအကြောင်းအမျိုးကြောင်းရောက်ရှိလာတဲ့မြန်မာနိုင်ငံသားတွေအတွက်အလုပ်လုတ်ခွင့် permit တွေကိုအခုနှစ်ဒီဇင်ဘာလအထိထုတ်ပေးသွားမယ်လို့မလေးအာဏာပိုင်တွေကကြေညာထားတာပါ။ဒါပေမဲ့မြန်မာတန်ယုံဘက်က passport အချိန်မီရနိုင်မှဒီ permit တွေကိုမလေးရှားအစိုးရစီမံလျှောက်ထားခွင့်ရမှာပါ။ကိုရီးယားရောက်မြန်မာတွေလည်းအလားတူအဖြစ်ပြက်မျိုးတွေကြုံနေရတာဖြစ်ပါတယ်
။စီးပွားရေးချက်တင်းနေတဲ့သီရိလင်ကာကိုပြည်ပဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ IMF ကဒေါ်လာ 1.6 ဘီလီယံချင်းငွေထုတ်ပေးဖို့တနင်္လာနေ့ကအတည်ပြုပါတယ်။သီရိလင်ကာဟာသူ့ရဲ့အကြီးဆုံးမြေရှင်နိုင်ငံဖြစ်တဲ့ထိပ်နိုင်ငံနဲ့ ညှိနှိုင်းဆောင်ရွက်နေရတဲ့အတွက် IMF ရဲ့ငွေကြေးထောက်ပံ့ရေးအတည်ပြုချက်ကကနေဦးမျှော်မှန်းထားတာထက်ပိုပြီးတော့ကြားခဲ့ပါတယ်အခုသဘောတူညီချက်အရတရုတ်လင်ကာကို IMF ကဒေါ်လာ333သန်းချက်ချင်းထုတ်ပေးမှာဖြစ်ပြီးနောက်ထပ်ထောက်ပံ့ငွေတွေကိုတော့လာမယ့်လတည်တဲ့မှာဆက်ပြီးတော့ပေးမှာဖြစ်ပါတယ်တရုတ်လင်ကာဟာ IMF အပါအဝင်တခြားနိုင်ငံတကာဗန္ဒာရေးအဖွဲ့အစည်းတွေစီကနေစုစုပေါင်းဒေါ်လာ9ဘီလီယံအထိလက်ခံရရှိမယ်လို့သမ္မတယုံကထုတ်ပြန်ခဲ့ပါတယ်။အစားလောင်စာဆီးနဲ့ဆေးဝါးပြက်လက်မှုတွေကြောင့်လူထုဟာလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပြီးလူ22သန်းရှိတဲ့ဒီကျွန်းနိုင်ငံမှာကမောက်ကမာတွေကျုံနေတာတစ်နှစ်နီးပါးအကြာမှာအခုလို IMF ကငွေထုတ်ချေတာဖြစ်ပါတယ်ရှင်။
ဖိလစ်ပိုင်နိုင်ငံအလဲပိုင်းကမ်းလွန်ပင်လယ်ပြင်မှာပြီးခဲ့တဲ့လကရက်ကနှိမ့်မြုပ်သွားတဲ့စီတင်တင်မော်ဒဆင်ရဲ့နေရာကိုရှာဖွေတွေ့ရှိလိုက်ပါပြီ။ဂျပန်နိုင်ငံကလူရန်ထားတဲ့ရေအောက်ဆက်ရုပ် ROV ကရေအောက်ပေ1300လောက်ကိုရောက်နေတဲ့ Princess Empress ရေနံတင်တင်မော်တီနေရာကိုရှာဖွေတွေ့ရှိခဲ့တာဖြစ်တယ်လို့ Oriental Mindoro ဒေသအုပ်ချုပ်ရေးမှူးဟူမာလီတိုဒိုတိုကအင်္ဂါနေ့မှာပြောပါရယ်။ဆက်ရုပ်ကရယူလာတဲ့တပ်ပုံတွေအရတင်မော်ရဲ့အခြေအနေနဲ့စီရီယိုစိတ်ထွက်နေတဲ့အပေါက်တွေဘယ်လိုဖားထေးနိုင်မလဲဆိုတာဆုံးဖြတ်နိုင်မယ်လို့လည်းပြောပါရယ်။February 28ရက်နေ့ကတင်မောနှိမ့်မြုပ်သွားတဲ့အချိန်မှာစစ်မှုလုပ်ငန်းသုံးလောင်စာဆီလီတာ8သိန်းဝန်းကျင်တင်ဆောင်လာတာပါတင်မောနှိမ့်တဲ့အချိန်ကလေးကစီရွေရိုစိမ့်ထွက်နေတာဖြစ်ပြီးတော့အဲ့ဒီစီရွေကြောင့်တနာကြောက်တန်းတွေလူမှုရောတွေနဲ့ရေမော်အေကထောင်းနဲ့ချီထိခိုက်နိုင်တယ်လို့အာနာပိုင်တွေကပြောပါတယ်တင်မောရဲကြံနေတဲ့စီရွေအ мян ဆုတ်ထုတ်ဖို့နဲ့ရေထဲရိုစိမ့်ထွက်နေတဲ့လောင်စာဆီတွေထိန်းချုပ်ရှင်းလင်းတဲ့နေရာမှာအမေရိကန်နဲ့ဂျပန်နိုင်ငံစီကအကူအညီတွေကိုဖိလစ်ပိုင်ကတောင်းခံထားတာပါဒေသခံမိသားစုဝင်ထောင်ချီရိုရဲ့လူမှုပွားကိုထိခိုက်လာနိုင်ခြင်းရှိနေတဲ့အတွက်လည်းအခုလိုစီရိုစိမ့်ထွက်နေတဲ့ရေပြင်းနဲ့နမိတ်ထဲ၅ပါးခွင့်နဲ့ရေကူးခွင့်တွေကိုအာနာပိုင်တွေကတားမြစ်ထားပါတယ်
အမေရိကန်ပြည်တော်စုအရှိတောင်ပိုင်းဖလော်ရီဒါပြည်နယ်မှာပြီးခဲ့တဲ့2000ပြည်နှစ်နောက်ပိုင်းဘာမီစပိုက်သုံးလို့ခေါ်တဲ့မြမဇပတ်အုံးမွေအကောင်ကြီး18000ကျော်ဖမ်းမိခဲ့ပေမဲ့မြမဇပတ်အုံးမွေထောင်ပေါင်းချီဟာပြည်နယ်ထဲက Everglades အမည်ရှိအပူပိုင်းဆွတ်ဆွတ်သဘာဝအမျိုးသားဥယျာဉ်ထဲမှာချက်စားနေဆဲပဲလို့လေ့လာသူတွေကပြောပါတယ်မြမစပတ်အုံးမွေတွေဟာအဲ့ဒီဒေသဇာတိမဟုတ်ဘဲဌာနေတိုင်းရင်းငှက်တွေနုထိုက်သရဝါတွေနဲ့တွားတွားသရဝါတွေကိုဖမ်းဆီးဆတ်တောက်တဲ့အတွက်ကြောင့်ဂေဟဗေဒစနစ်ကိုထိခိုက်လာနေတယ်လို့လည်းပြောပါတယ်သူတို့ဟာပိုအင်အားကြီးတဲ့အတွက်ဌာနေသရဝါတွေအပေါ်အနိုင်ယူနေတယ်လို့လည်းပြောပါတယ် Everglades အမျိုးသားဥယျာဉ်ဟာကမ္ဘာပေါ်မှာအထူးခြားဆုံးတဲ့အသိမွေဆုံးဂေဟဗေဒစနစ်တွေထဲကတစ်ခုဖြစ်ပါတယ်ရှင်ထိတ်တဲရောက်သတင်းတွေကိုနန်းလောင်နဲ့တူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့မြန်မာဆိုင်ရာသတင်းဆောင်မတွေကိုအရင်ဆုံးတင်ပြမှာဖြစ်ပါတယ်။ရခိုင်ပြည်လူမျိုးရေးပါတီက ALP ရဲ့ဒုတိယဥက္ကဋ္ဌဆွမ်းမြရာစာလင်းကိုပါတီစီမံစည်းကမ်းတွေချိုးဖောက်တာကြောင့်ပါတီကနေထုတ်ပယ်တယ်လို့ ALP ပါတီကမနေ့ကသတင်းထုတ်ပါတယ်။ဆွမ်းမြရာစာလင်းဘက်ကတော့ပါတီနဲ့လမ်းစဉ်မကိုက်ညီတာကြောင့်သူကိုယ်တိုင်ပါတီအသစ်ဖွဲ့လိုက်ပြီလို့ပြောပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုကိုညံဝင်းအောင်ပြောပြပေးပါအောင်ရှင်
။စစ်ကောင်စီနဲ့အပြစ်ခတ်တိုက်ခတ်မှုရစဲရေးသဘောတူစာချုပ် NCA လက်မှတ်ထိုးထားတဲ့ရခိုင်ပြည်လွတ်မြောက်ရေးပါတီALP အတွင်းမှသဘောထားကွဲလွဲမှုတွေရှိနေတာကြောင့်စောမြတ်ရာဇာလင်းကိုယ်တိုင်ဥက္ကဋ္ဌနေရာကိုယူပြီး ALP ပါတီကိုအသစ်တစ်ဖန်ဖွဲ့စည်းလိုက်တယ်လို့ပြီးခဲ့တဲ့မတ်လ19ရက်နေ့က ALP ပါတီကထုတ်ပြန်ထားပါတယ်အခုလိုပါတီသစ်ဖွဲ့စည်းတာနဲ့ပတ်သက်ပြီးပါတီဥက္ကဋ္ဌခံရဲခံအပါအဝင်ပါတီရဲ့ဘိုးကော်မတီဝင်တွေကိုအသိမပေးဘဲစောမြတ်ရာဇာလင်းကထုတ်ပြန်လိုက်တာဖြစ်တဲ့အတွက်စောမြတ်ရာဇာလင်းကိုပါတီစီမင်းစည်းကမ်းတွေချိုးဖောက်တာကြောင့်ဆိုပြီးပါတီကနေထုတ်ပယ်လိုက်တယ်လို့ ALP ပါတီပြောခွင့်ရခိုင်ကျော်ခိုင်ကပြောပါတယ
်။နောက်ဆုံးတော့သူကဒီပါတီဥက္ကဋ္ဌခိုင်ရခိုင်ပါဝင်ပါတီဘဟုကော်မတီကိုစီရခိုင်တို့ကြော်လောက်ကိုသူကဒီအသိမပေးဘဲနဲ့သူကသူပါတီဥက္ကဋ္ဌဆိုပြီးမှဒီပါတီအသိပြန်ဖွဲ့လိုက်တယ်ပေါ့နော်။အဲ့ဒါဆိုတော့ဒီကဒီလိုလုံးရက်တွေကတကယ့်ကိုပါတီမှာဒီဖိစစ်ပုံဆိုင်ရာဒါစီမီစကန်တွေကိုဒါရှိုးဖောက်တာဖြစ်ပါတယ်။အဲနမတ်ပတ်တလို့သူကပါတီနဲ့ဘာမှမသက်ဆိုင်တော့ဘူးပေါ့နော်။အဲလိုပုံစံမျိုးဖြစ်ပါတယ်။သူ ALP နာမည်ကိုဒါတုံးဆွေးနေတဲ့ဟာတွေအဲ ALP စီတီကိုတုံးဆွေးနေတဲ့ဟာတွေအဲဒါသူရဲ့လိုရက်တွေကကျွန်တော်တို့ဒီ ALP ပါတီနဲ့ဘာမှသက်ဆိုင်မှုမရှိတော့ပါဘူးလို့
။ဒါအပြင်စောမြတ်ရာဇာလင်းအနေနဲ့စစ်တွေဘက်ကိုခီးထွက်လာတဲ့ ALP ပါတီရဲ့ဒုတိယစစ်ဦးစီးချုပ်နဲ့ရဲဘော်၅ဦးကိုစစ်ကောင်စီရဲ့အကူအညီနဲ့ပြီးခဲ့တဲ့ဖေဖော်ဝါရီလအစောပိုင်းကစစ်တွေလေးစင်းမှာဖမ်းဆီးခဲ့ပြီးစစ်တွေက ALP စခန်းမှာထိန်းသိမ်းထားတယ်လို့ ALP ပါတီရဲ့မနေ့ကထုတ်ပြန်ကြမှာဖော်ပြထားပါတယ်လက်ရှိမှာတော့ပါတီဥက္ကဋ္ဌခံရဲခံဦးဆောင်တဲ့ ALP ပါတီနဲ့စောမြတ်ရာဇာလင်ဦးဆောင်တဲ့ ALP ပါတီဆိုပြီးနှစ်ဖွဲ့ကွဲနေပါတယ်ပါတီကနေထုတ်ပြန်ခံလိုက်ရတာနဲ့ပတ်သက်ပြီးစောမြတ်ရာဇာလင်ကအခုလိုပြောပါတယ်
ကျမပြောချင်တာကျမကိုထောက်ပြစရာမှမလိုတော့တာကျမသူတို့ထားခဲ့ပြီးပြီလေကျမကြိုတင်သူတို့ထားခဲ့ပြီးပြီကျမကိုလန်းစဉ်အတိုင်းကိုသွားဖို့ရအတွက်ကျမပါတီကိုကျမဖွဲ့စည်းလိုက်ပြီထိုကလေးကကျမနဲ့မှမပတ်သက်တော့တာအဲ့ဒါကြောင့်ကျမပြောစရာကကျမကိုထောက်ပြလို့မရဘူးကျမသူတို့ထားခဲ့ပြီးပြီဆိုတာပဲကျမပြောချင်တယ
် ALB ပါတီဟာပြီးခဲ့တဲ့1969 AP 9ရက်နေ့မှာစတင်ဖွဲ့စည်းခဲ့တဲ့ပါတီဖြစ်ပြီး2015ခုနှစ်မှာ ALB ပါတီအနေနဲ့တနင်္ဂနွေပြစ်ခတ်တိုက်ခိုက်ရေးရစဲမှုသဘောတူစာချုပ် NCA မှာလက်မှတ်ထိုးထားတဲ့ပါတီဖြစ်ပါတယ်ခင်ဗျာ
ကိုညံဝင်းအောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်မကြခင်မှာတော့အီရတ်နိုင်ငံတွင်းကတရုတ်ရဲ့စီးပွားရေးစီမံကိန်းညီနဲ့ပတ်သက်တဲ့သတင်းဆောင်မတစ်ပုဒ်ကိုနားဆင်ကြရဖို့ရှိပါတယ်အခုတော့ထိုင်းဘက်ကမြန်မာတွေဖမ်းဆီးခံရတဲ့အခြေအနေဆိုင်ရာသတင်းပေးပို့ချက်တခုကိုနားဆင်ကြရအောင်ပါရှင်ထိုင်းမြန်မာနယ်စပ်ကန့်ချနာဘူရီပြည်နယ်ထဲမှာတရားမဝင်မြန်မာတွေကိုလူကုန်ကူးလာတဲ့ပစ်ကတ်ကားတစ်စီးကိုထိုင်းအနာပိုင်တွေကပြစ်ခတ်ဖမ်းဆီးတာကြောင့်ကားပေါ်ပါလာသူ12ဦးဖမ်းခံရပါတယ်၅ရက်အတွင်းပြည်နယ်3ခုမှာလူကုန်ကူးသူနဲ့အတူတရားမဝင်မြန်မာတရားကျော်ဖမ်းဆီးခံရပါတယ်ဒီသတင်းကိုတော့ VOE သတင်းတောင်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင
်ထိုင်းမြန်မာနယ်စပ်ကန့်ချနာဘူရီပြည်နယ်မင်းမြို့နယ်ဝမ်ဒိုကျေးရွာတနေရာမှာတရားမဝင်မြန်မာတွေကိုတယ်ဆောင်လာတဲ့ကားတစ်စီးကိုပြစ်ခတ်ဖမ်းဆီးခဲ့ရမှာကားပေါ်မှာတလဘတ်နဲ့အုပ်ပြီးခေါ်လာတဲ့မြန်မာ12ယောက်ကိုဖမ်းမိခဲ့ကြောင်းမြန်မာပြည်သားများရေးပူးတွဲလှုံ့ဆော်မှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ
်မတ်လ20ရက်နေ့ကထိုင်းနဲ့မွန်ပြည်နယ်နဲ့ကန်ချနာဘူရီပြည်နယ်မင်းမြို့နယ်တနေရာမှာတန်လျာဖြစ်ပေါ်ရာပစ်ကတ်တကားစီးကိုမောင်းနေလာတာကိုတွေ့တယ်။အဲဒီကစစ်စေးကိတ်ကိုအရောက်မှာအချိန်ပြင်းပြင်းနဲ့မောင်းနေပြီးတော့ပိန်းချောင်ထွက်ခွာသွားတာကြောင့်မလို့လုံခြုံရေးတပ်ဖွဲ့ကပတ်စိတ်တိုက်ပြီးတော့အင်အားဖြန့်ခွဲပြီးလိုက်လံဖမ်းဆီးခဲ့ရမှာ One Power Fee မြို့နယ်ကိုသွားမဲ့လမ်းမှာအဲကောက်တာစီဖမ်းမိခဲ့ပါလေ။အဲဒီပစ်ကတ်ကားပေါ်မှာတရားမဝင်မြန်မာ12ဦးအမျိုးသား4ဦးအမျိုးသမီးရ9ဦးကလေးငယ်2ဦးဖမ်းဆီးရမိပါတယ
်။ကားပေါ်မှာတလဘတ်တွေနဲ့အုပ်ပြီးတဲဆောင်လာတဲ့ကားသမားကိုအာနာပိုင်တွေကစစ်ဆေးရမှာသူတို့ကိုစံခရဗူဒီမြို့နယ်ကနေတဲဆောင်လာတာဖြစ်ပြီးတဦးကိုဘတ်ငွေ 8,000 လောက်ရတယ်ဆိုပြီးထွက်ဆိုခဲ့ပါတယ်။အခုဆိုရင်9ရက်အတွင်းတရားမဝင်မြန်မာတရားကျော်ကိုဖမ်းမိခဲ့ပြီးလူပွဲစားတွေလည်းဖမ်းမိခဲ့တယ်ဆိုပြီးအခုလိုပြောပြပါတယ်။
တရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်တဲ့တရားမဝင်မြန်မာတွေပြီးခဲ့တဲ့မတ်လ16ရက်နေ့ကစပြီးတော့မတ်လ20ရက်နေ့ထိ9ရက်အတွင်းမှာပြည်နယ်3ခုမှာတရားမဝင်မြန်မာ100ကျော်ပေါ့အတိအကျပြောရင်113ယောက်ဝင်ရောက်ခဲ့ပြီးတော့ကသူတို့နဲ့တူရင်မောင်း3ယောက်ကိုပါထိုင်းလုံခြုံရေးအဖွဲ့ကနေဖမ်းမိတယ်ပေါ့ဗျာ
တပ်ပြည်နယ်မဲဆောက်မြို့ကနေထိုင်းမလေးနယ်စပ်ကိုတရားမဝင်မြန်မာတွေပို့ဆောင်ခဲ့တဲ့ထိုင်းနိုင်ငံသား9ဦးကိုလည်းမနေ့ကဖမ်းဆီးခဲ့ပါတယ်သူတို့တွေဟာလူပုံကူးတာအပြင်တရားမဝင်မြန်မာတွေကိုတပ်ဖြတ်အလောင်းဖျောက်ဖျက်မှုတွေနဲ့ပါတန်လျာရှိတာကြောင့်ဖမ်းဆီးအရေးယူခဲ့တာဖြစ်ပါတယ်ရှင
်မအေးအေးမှရဲ့သတင်းပေးပို့ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်သောတာရှင်များရှင်အစ္စလာမ်ရဲ့အစိုးရ IS ကိုအောင်ပွဲဆင်နိုင်ပြီဖြစ်ကြောင်းအီရတ်ကချင်းညာတာ9နှစ်ကျော်ရှိလာခဲ့ပေမဲ့နိုင်ငံရဲ့ဒေတာအများပြားမှာတော့စစ်တမ်းကနေပြန်ပြီးတော့နလန်မထူသေးပါဘူးနိုင်ငံမှာစာတင်ကြောင်းအသစ် 12,000 လို့တယ်လို့အစိုးရကပြောထားပြီးတရုတ်အပါအဝင်ပြပနိုင်ငံတွေကအခုအညီကိုရှာပွေနေတာပါသဘောတူညီချက်တွေကတေချာရေရာမှုမရှိပေမဲ့အီရတ်တွေကတော့ကြောင်းတစ်တွေရရှိရေးကိုသာစိတ်အားထက်သန်နေကြပါတယ်။နာမိုအက်ဗ်ဒူလာရဲ့သတင်းဆောင်မကိုနားဆင်ပါရှင်
။မိုဆူးမြို့ကဂါဆန်နာကျောင်းဟာဆိုရင်စစ်ဖြစ်ရင်ကြုံရတဲ့တာဒကတစ်ခုပါ။အီရတ်နိုင်ငံမြောက်ပိုင်းမြို့မှာမျိုးဆက်ပေါင်းများစွာတက်ရောက်ခဲ့တဲ့တချင်းကစီကားလာတဲ့ကျောင်းဖြစ်ပါတယ်။ကျောင်းသားဟောင်းဖာဟက်အက်ဗ်ဒူဆလမ်ကအခုလိုပြောပါတယ်။
ကျောင်းနဲ့ပတ်သက်ပြီးတော့အမှတ်ရစရာတွေရှိပေမဲ့အခုတော့မိုဆူးမှဖြစ်ခဲ့တဲ့ပြည်ပခါတွေအတွင်းကျောင်းလဲပျက်စီးသွားပါပြီ
။အစ္စလာမ်ရဲ့အစွန်ရောက် IS ကိုတိုက်ထုတ်တဲ့အီရတ်စစ်ပွဲတွင်ကျောင်းရဲ့ဘာအဝင်နိုင်ငံရဲ့အခြေခံအဆောက်အုံတွေပျက်စီးခဲ့ပါတယ်။နိုင်ငံတော်မှာကျောင်းပေါင်း 12,000 လောက်လိုမယ်လို့အစိုးရကခန့်မှန်းပါတယ်။ကျောင်း 8,000 တိစောက်ဖို့တရုတ်လုပ်ငန်းတွေနဲ့လည်းလက်တလောစာချုပ်လက်မှတ်ထိုးထားပါတယ်။ကနေဦးလုပ်ငန်းစဉ်အနေနဲ့ကျောင်းတစ်ထောင်စတင်တည်ဆောက်နေပြီဖြစ်ပြီးဒီစီမံကိန်းက၈နှစ်လောက်ကြာမယ်လို့ခန့်မှန်းထားပါတယ်။
စာသင်ခန်းမှာလူတွေများလွန်းလို့ညှဉ်းညူနေတဲ့အဗ်ဒူလာအဗ်ဒူလာတို့လိုကျောင်းသားတွေကတော့ဒီသတင်းကိုကြိုဆိုကြပါတယ
်ဝါလာမန်ကစရာ
စာသင်ခန်းမှာလူများလွန်းတော့တိတ်ပြီးစူညံနေပြီးနောက်ပိုင်းမှာထိုင်ကြရတဲ့ကျွန်တော်တို့လိုကျောင်းသားတွေအတွက်တော့သင်ခန်းစာကိုကောင်းကောင်းနားထောင်လို့မရပါဘူ
းဒါပေမဲ့တမင်ရိုးချံဖုတ်တဲ့ဗန္ဒာယီဆန်ရစီစဉ်ဟာဆိုရင်အစ်စ်မမီတဲ့ကျောင်းနေဖြစ်သွားမဲ့အရေးဣရတ်တချို့ကစိုးရင်ကြပါတယ်cut irat အစ်စ်မြင့်ပညာရေးဝန်ကြီးဟောင်းဒလဝါအလဘ်အဒင်းကတရုတ်ရဲ့စီမံကိန်းကင်တွယ်ဆောင်ရွက်မှုတွေကိုရှင်းပြပါတယ
် they subcontracted
it see show be irat တွေကိုတဆင့် contract ပေးပါတယ်ဒါကြောင့်လဲနောက်ဆုံးမှာတော့ irat တွေအရှုံးပေါ်ရသလိုငွေကြေးမှတည်မှုကလည်းချင်းဝင်မဟုတ်ပါဘူးရေနံကနေတဆင့်ပေးရတာပ
ါတဆင့်ကန် contract မှာလဲပွဲစားကငွေဖြတ်ယူတဲ့ NDA ကလည်းရှိပါတယ်Iraq တရုတ်ဆက်ဆံရေးသုံးသက်သူဆာရာအာဇစ်က
So if that's the case
ဒီလိုသာဆိုရင်တော့ကျောင်းကိုအမှန်တကယ်တိစောက်ခဲ့သူထံငွေသိမ့်မရောက်တဲ့သဘောဖြစ်ပါတယ်ငွေသိမ့်မရောက်တော့ရင်အကြီးအသေးကလည်းမကောင်းပါဘူးစီမံကိန်းမှာပါဝင်သူတွေပိုပြီးများလာရင်လက်ရှိ Iraq ရဲ့အခြေအနေအရအာဂရီလိုက်စားမှုတွေပိုပြီးများလာနိုင်ပါတယ
်ဘဲကရက်ကတရုတ်တန်ယုံနောက်စီမံကိန်းမှာပါဝင်တဲ့ Power China နဲ့ Sinotech တို့ကို VOA ကအီးမေးလ်ပေးဖို့မေးမြန်းပေးမယ်အကြောင်းမပြန်ပါဘူးတရုတ်အပြင်ဥရောပသမဂ္ဂနဲ့အမေရိကန်တို့ကလည်းအီရတ်နိုင်ငံတွင်ပညာရေးစနစ်ပြန်လည်တည်ဆောက်ရေးမှကူညီကြပါတယ်ဒါပေမဲ့လက်တလောနှစ်ပိုင်းနဲ့အတွင်းအီရတ်မှာအမေရိကန်ရဲ့အခြေချလှုပ်ဆောင်မှုကရော့ကျလာနေပြီးတရုတ်ဘက်ကဝင်ရောက်မှုကတည်တည်တတ်တာတိုးလာနေပါတယ်တရုတ်အစိုးရရဲ့ရေနံအတွက်စီမံကိန်းများသဘောတူညီချက်တစ်စိတ်တစ်ပိုင်းအရတရုတ်လုပ်ငန်းကြီးတွေကရေကာတာတွေလျှက်စစ်တအားပေးဆက်ယုံနေတိတ်ပံမြို့တစ်ခုကိုပါတိစောက်နေတာပါ။အီရီဘက်ကဆလာဟာဒင်းတက္ကသိုလ်ရဲ့တရုတ်ဘာသာစကားဌာနကိုလည်း2019ခုနှစ်မှာဖွင့်ပါတယ်။မန်ဒရင်တရုတ်စာသင်ဖို့တရုတ်ကဆရာတွေလည်းရောက်လာပါတယ်။အီရတ်နိုင်ငံမှာတရုတ်ကဝင်ရောက်လုပ်ကိုင်မှုတိုးလာတာကြောင့်စီးပွားရေးအခွင့်အလမ်းတွေရှိလာဖို့မျှော်လင့်ကြောင်းကျောင်းသူတူဖြစ်တဲ့ရီယန်မူစတာဖာကဒီယာကပြောပါတယ
် I saw that Chinese language is a
တရုတ်ဘာသာစကားကကမ္ဘာမှာအရေးအကြီးဆုံးတစ်ခုဖြစ်တယ်လို့ယူဆလို့ကျွန်မရွေးချယ်ခဲ့တာပါအလုပ်ကောင်းကောင်းရနိုင်မယ်လို့ထင်ပါတယ်
ရုပ်စာတင်ကြားမှုကနေကျောင်းတွေဆောက်လုပ်မှုအစုံနိုင်ငံပြန်လည်တည်ဆောက်ရေးမှာတရုတ်ရဲ့ကူညီမှုကိုအီရတ်ပြည်သူအများအပြားကကြိုဆိုကြပါတယ်။ကျောင်းသားဟောက်တူဖြစ်တဲ့ Farhad Abdul Salam အတွက်တော့ဘယ်နိုင်ငံကအီရတ်ကိုကူညီတယ်လဲဆိုတာကအကြောင်းမဟုတ်ပါဘူး။စာတင်ကျောင်းတွေပြန်ကောင်းလာတာကိုပဲသူကတွေ့မြင်ခြင်းနေတာဖြစ်ပါတယ်ရှင်။အခုတော့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုဆက်ပြီးတော့ထုတ်လွှင့်ပေးလိုပါတယ်ရှင်။American ပြည်ထောင်စု Florida ပြည်နယ်တောင်ပိုင်းက Everglades ဥယျာဉ်ကိုပြန်လည်ထိမ့်သိမ့်ပြင်ဆင်ဖို့စီမံကိန်းချဆောင်ရွက်နေပါတယ်။အဲ့ဒီမှာရှိတဲ့ဂေဟစနစ်ချောင်းလူဦးရေ900,000လောက်အတွက်ရေသန့်ရရှိစေသလိုစိတ်မြေနှုံးမြေတွေချောင်းလည်းသဘာဝကို NDA ပြုတဲ့ကာဗွန်တန်းငွေတွေကိုစုပ်ယူထားပေးတာပါ။ဒီအကြောင်း AP 3ရေးသားချက်ကိုတော့ကိုအောင်ပြောပြပေးပါမယ်ရှင်။
1 million ကျော်အေကာရှိတဲ့ Everglades ရေလွန်းသဘာဝဥယျာဉ်ဟာတော်ရိုင်းတလိပ်ဆန်တွေခိုးအောင်ရနေရဖြစ်တယ်လို့တန်းနဲ့ချီတဲ့ American တွေတုံးဆွဲဖို့ရေလဲထွက်ပါတယ်။ဒါ့အပြင်လည်း20ရာစုကာလအတွင်းစိုက်ပျိုးရေးနဲ့မြို့ပြတွေအတွက်ရေသွဲယူတုံးဆွဲခဲ့တယ်လို့လမ်းတွေဖောက်ရမှာရေစီးလာရလမ်းကြောင်းကိုဖြတ်တောက်ခဲ့တာကြောင့်ဥယျာဉ်မြေထပ်ဝက်လောက်ဟာ6သိပ်ပျက်စီးကုန်ပါတယ်။ခုခါရာသီဥတုဖောက်ပြန်ပြောင်းလဲနေချိန်မှာကမ္ဘာတစ်လောရေရှားပါလာတာကြောင့်ဒီဥယျာဉ်ကိုပြန်လည်ပြင်ဆင်နေပါတယ်။
So by restoring the hydrology
ရောင်ရေသုံးဆွဲရေးပေးဝေးရေးစနစ်ပြန်ကောင်းမွန်ဆောင်ရွက်တာကြောင့်ကာဗွန်ဒိုင်အောက်ဆိုက်စုပ်ယူနိုင်တဲ့မြေလွှာတွေကိုသဘာဝအတိုင်းပြန်ဖန်တီးနိုင်မှာပါ
Florida ပြည်နယ်ကအိုကချိုဘီရေကန်ကနေရှန်ကျလာတဲ့ရေတွေကိုတူလောင်ဖို့ခုအခါရေလောင်တမန်ဆောက်လုပ်နေပြီးညဉ့်ညမ်းရေတွေကိုတန့်စင်က Everglades ဥယျာဉ်တဲကိုစီးဆင်းစေမှာပါ American ကြီးတဲ့ Engineer တပ်ဖွဲ့ကနေရေလောင်တမန်ကို February လကုန်မှာစဆောက်တာဖြစ်ပြီးတော့2029ခုနှစ်မှာအဆုံးသတ်မယ်လို့ဆိုပါတယ်
That groundbreaking really
signified Everglades ဥယျာဉ်ကိုပြန်ပြင်ဆင်ဖို့အခုလိုအစာပြိုးနိုင်လိုက်တာကအရေးကြီးတဲ့အဆင့်ပါအခုလိုလှုပ်လိုက်တာကြောင့် Okeechobee ရေကန်ကရေတွေကိုတခြားနေရာလွှဲပြီးပို့နိုင်သလိုအရှိနဲ့အနောက်ကိုလည်းစီးမသွားတော့ပါဘူးကိုဒေတာတွင်မှာပဲရေစုဆောင်ပြီးလိုတဲ့အခါ Everglades ထဲပြန်ထည့်ပေးလိုက်ရုံပါပဲ
ဥယျင်ပြန်ပြင်ဆင်ထင်းသိမ်းရေးအတွက်2000ခုနှစ်မှာ Congress လွှတ်တော်ကဥပဒေပြဋ္ဌာန်းခဲ့တာဟာ American အစိုးရက Everglades ပြင်ဆင်ရေးဒေါ်လာ1 billion သုံးဆွဲမယ်လို့ကတိပြုထားတာဟာ
We've made great progress particularly over the past decade
လွန်ခဲ့တဲ့10နှစ်အတွင်းတိုးတက်မှုတွေရှိခဲ့ပါတယ်။တီမီယာမီတောလမ်းမှာတမိုင်အရှိတံတားထိုးခဲ့သလိုအရှိဘက်မှာနေကြသူတွေရေဘေးအန္တရာယ်မကြုံရအောင်အတားအဆီးတွေလုပ်ခဲ့ပါတယ်။အိုခီချိုပီရေကန်တောင်ဘက်မှာလည်းရေလောင်တမန်ဆောက်ဖို့စပြင်ဆင်နေပါတယ်။ဒီစီမံကိန်းပြီးစီးဖို့ပြည်ထောင်စုနဲ့ပြည်내ရန်ပုံငွေတွေလည်းရှိထားပြီးပါပြီ
။ပြန်လဲဆိုပြလာတဲ့ Everglade ဥယျာဉ်ကိုလဲမယ်ဆိုရင်အချိန်3ရက်လောက်ကြာနိုင်ပါတယ်။လေပတ်ဖို့အကောင်းဆုံးရာသီကတော့6တွေ့ရာသီဖြစ်တဲ့နိုဝင်ဘာကနေ April လအတွင်းဖြစ်ပါရယ်ခင်ဗျာ။
ကိုအောင်အောင်ပြောပြပေးခဲ့တာပါရှင် VOE မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေ့မနေ့ခင်ထုတ်လွှင့်ချက်တွေကိုလှိုင်းတိုမီတာ3248လိုင်းလံမီတာ190တို့ကနေနားဆင်နေကြရတာဖြစ်ပါတယ
်အမေရိကန်အစိုးရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်ဘင်္ဂလားဒေ့ရှ်တဲ့ဒေသအတွင်းကရိုဟင်ဂျာဒုက္ခသည်တွေကိုလူသားချင်းစာနာထောက်ထားရေးအကူအညီအတွက်အမေရိကန်ဒေါ်လာ26သန်းတိတိထပ်မံကူညီမယ်လို့နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ကမကြာမီကကြေညာခဲ့ပါတယ်။အကြမ်းဖက်မှုတွေကဆက်လက်ဖြစ်ပွားနေပြီးဒါရဲ့တဲ့အောင်မှုကိုခံခဲ့ကြရတဲ့မြန်မာပြည်ကလူတွေနဲ့မြန်မာပြည်ကဒုက္ခအသည်တွေကိုလက်ခံထားကြတဲ့ရက်ရွာအတိုက်အဝင်းအတွက်ဒီရမုံဝေကအခုညီပေးမှာပါ။ရခိုင်ပြည်နယ်နဲ့ရိုဟင်ဂျာအချက်အတဲကိုအမေရိကန်က2018ခုနှစ်ဩဂုတ်လကတည်းကစူးစူးပေါင်းထောက်ကူနေခဲ့တာကဒီရမုံဝေအသစ်နဲ့ပါဆိုလို့ရှိရင်1.1 ဘီလီယံနီးနီးရောက်သွားခဲ့ပါပြီ။အဒီတုန်းကရိုဟင်ဂျာ9,400ကျော်ဟာဘင်္ဂလားဒေ့ရှ်နိုင်ငံက Cox Bazar ကိုသူတို့လုံခြုံရေးအတွက်ထွက်ပြေးခဲ့ကြရတာပါ။မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်ဟိုဘက်ဒီဘက်မှာရှိနေကြတဲ့အကြမ်းဖက်ခံရရွာအတိုက်ဝင်းတွေကိုဒီရမုံငွေကြောင့်ကျွန်တော်တို့ရဲ့လူသားချင်းစာနာထောက်ထားရေးလုပ်ဖော်ကင်ဘက်အဖွဲ့တွေကအကူအညီပေးနိုင်ကြမှာပါလို့နိုင်ငံရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူ Net Price ကအခုလိုပြောပါတယ်။
including nearly 980,000 Rohingya refugees hosted by Bangladesh 740,000
မြန်မာစစ်တပ်ကရခိုင်ပြည်နယ်မှာလူမျိုးသုံးတပ်ဖြတ်မှုလူသားမျိုးနွယ်ပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုလူမျိုးရှင်းလင်းမှုနဲ့တခြားထိတ်လန့်ပွဲရက်ဆက်ကြမ်းကြုတ်မှုတွေကိုထပ်ခါတလဲလဲကျူးလွန်ခဲ့တာမို့လို့2019ခုနှစ်ဩဂတ်စ်လဝန်းကျင်လတွေမှာ Rohingya 9,400ထွက်ပြေးခဲ့ကြရပြီးတော့အဲ့နောက်ပိုင်းလတွေမှာတော့ထွက်ပြေးလာကြသူတွေနဲ့ဆိုလို့ရှိရင် 9,800 နီးနီးရှိလာခဲ့ပါတယ်သူတို့ပါဝင်ဘင်္ဂလားဒေ့ရှ်လက်ခံပေးထားတဲ့ရက်ရွာအတိုက်ဝင်းဝင်လူကြီး 9,400 နီးနီးနဲ့မြန်မာနိုင်ငံထဲမှာဆက်ပြီးတော့ဖြစ်ပွားနေတဲ့အကြမ်းဖက်ခံအခြားသူတွေကိုဒီရမုံငွေကနေပြီးတော့ထောက်ကူပေးမှာဖြစ်ပါတယ
်မြန်မာနိုင်ငံအတွင်းအကြမ်းဖက်ခါရတာကြောင့်ထွက်ပြေးလာကြသူတွေကိုတိုးပြီးကူညီပံ့ပိုးဖို့နဲ့လူသားချင်းစာနာထောက်ထားရေးကိုခိုင်ခိုင်မာမာတုံ့ပြန်ဆောင်ရွက်ကြဖို့တခြားလူရှင်တွေကိုလည်းနိုင်ငံခြားရေးဝန်ကြီးဘလင်ကင်ကထောက်ပြန်ချက်မှာတိုက်တွန်းလိုက်ပါတယ်တခြားနိုင်ငံတွေနဲ့ဘင်္ဂလားဒေ့ရှ်အစိုးရရဲ့သဘောထားကြီးရရောမှုနဲ့ရိုဟင်ဂျာဒုက္ခသည်တွေကိုလက်ခံထားကြတဲ့ဘင်္ဂလားဒေ့ရှ်ပြည်သူတွေရဲ့အဝတ်ကျေပွန်မှုကိုလည်းအမေရိကန်ပြည်ထောင်စုကအထူးသဖြင့်အခုလိုအချက်အသေးက6နှစ်ထဲရောက်လာတဲ့အခါမှာအတိအမှတ်ပြုလိုက်ပါတယ်လို့ပြောရေးဆိုခွင့်ရှိသူ Price ကပြောပါတယ
် We remain committed to working towards durable solutions to the crisis and will continue to partner
ဒီချက်တဲ့အတွက်ရရှိခံတဲ့ဖြေရှင်းနိုင်မှုရအောင်လို့လှုံ့ဆော်ကြဖို့ကျွန်တော်တို့ဂတိကဝေပြုလှုံ့ဆော်နေကြဆဲဖြစ်ပါတယ်လူသားချင်းစာနာထောက်ထားရေးအကြက်တဲကိုပေါင်းဆက်ညှိနှိုင်းအထောက်ကူကောင်းကောင်းနဲ့တုံ့ပြန်ကြတဲ့နေရာမှာဘင်္ဂလားဒေ့ရှ်အစိုးရရိုဟင်ဂျာအတိုက်ဝန်းအင်ရှင်ရက်ရွာအတိုက်ဝန်းနဲ့မြန်မာနိုင်ငံတကာပြည်သူတွေနဲ့ဆက်ပြီးတော့လက်တွဲဆောင်ရွက်သွားပါမယ်။ကမ္ဘာမှာအထူးခိုက်ခံရကြည်အကြီးဆုံးလူတွေရဲ့ဒုက္ခတွေနည်းပါးတော့အောင်လို့ရိုဟင်ဂျာအကြက်တဲတုံ့ပြန်ရေးကတစ်ဆင့်နိုင်ငံတကာအတိုင်းဝန်းဟာကျွန်တော်တို့ထားရှိတဲ့ဂတိကဝတ်တွေအတိုင်းတည်ကြည်ခိုင်မာစွာဆက်လက်ဆောင်ရွက်ကြပါလိမ့်မယ်
။မြန်မာနိုင်ငံရဲ့အခြေအနေကခွင့်ပြုလာတဲ့အခါအိုးအိမ်စွန့်ခွာပြောင်းရွှေ့နေထိုင်နေကြရတဲ့ရိုဟင်ဂျာတွေအနေနဲ့လုံခြုံစိတ်ချမိမိသဘောအလျောက်ဂုံသိက္ခာရှိရှိရေရှည်တည်တတ်ပြီးပြန်လည်ပေါင်းစည်းနိုင်မဲ့အင်အပြန်ခီးကိုအမေရိကန်ပြည်ထောင်စုကထောက်ခံပါတယ်ဒီချက်တဲ့ပြီးဆုံးမှုမရှိမဖြစ်အရေးပါတဲ့အဆင့်ကတော့မိမိပြည်သူတွေအပေါ်စစ်အစိုးရကရက်ဆက်ကြမ်းကြုတ်ဖိနှိပ်နိုင်မှုအဆုံးသတ်ရေးနဲ့အလုံးပါဝင်နိုင်တဲ့ပါတီစုံဒီမိုကရေစီလမ်းကြောင်းအပေါ်သဘောတူရေးပဲဖြစ်ပါတယ်လို့နိုင်ငံခြားရေးဝန်ကြီးဘလင်ကန်ကကြေညာပါတယ်အဲ့ဒီအချိန်တိုင်အောင်အမေရိကန်ပြည်ထောင်စုရဲ့လူသားချင်းစာနာထောက်ထားရေးလှုပ်ဖော်ကင်ဘက်တွေကနေ့စဉ်အသက်ကယ်တင်ရေးအလုပ်တွေလုပ်နေတာအတွက်အမေရိကန်ပြည်ထောင်စုကချီးကျူးဂုဏ်ပြုလိုက်ပါတယ
်။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင
်။တော်တာရှင်တို့အခုနားဆင်ခဲ့ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်သာဖြစ်ပြီး VOE ရဲ့အပေါ်မဟုတ်ကြောင်းအသိပေးလိုပါတယ်ရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဦးနေမနေ့ခင်ထုတ်လွှင့်ချက်တွေကိုဆက်လက်နားဆင်နေကြရတာဖြစ်ပါတယ်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာမနက်ခင်းပါတောတာရှင်များရှင် VOA American အတန်ရ2023ခုနှစ်မတ်လ22ရက်နေ့ဗုဒ္ဓဦးနေ့မနက်ခင်းအစီအစဉ်တွေကို line to meter 3248တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့ American နိုင်ငံရေးအကြောင်းသိကောင်းစရာ social media ဘောကလူကြီးများတရင်ကဘာတလွားခီးသွားဆတဲ့သတင်းဖတ်ဆင်ခဏတွေနဲ့အတူနားဆင်ကြရမယ့်ခန္ဓာတစ်ခုထဲမှာတော့
ဒီမှာဆိုရင်တောင်းနေရဆိုရင်ထမင်းကြိုင်လည်းထည့်ဆရာမလို့ဘူး။ဟောမောက်ဖိုးလေးနည်းနည်းပေးလို့လိုက်ဆိုရင်တနေ့20ပဲပေးနိုင်တယ်ဒီမှာဆိုလေ
။နေရာပေါင်းဆိုအချောင်းဆုံသတင်းဖတ်ဆင်ခဏမှာနားဆင်ကြည့်ရှုချက်ရမှာဖြစ်ပါတယ်ရှင်။အခုအရင်ဆုံးတော့အမေရိကန်နိုင်ငံရဲ့အချောင်းတိကောင်းစရာအစီအစဉ်ကိုတင်ပြပါမယ်။ယူကရိန်းကိုအမေရိကန်ပြည်ထောင်စုကအပြည့်အဝထောက်ခံထားပေမဲ့ Republican နဲ့ Democrat Party တင်းမှာသဘောထားကွဲပြားသူတချို့ရှိလာပါတယ်။ယူကရိန်းအရေးအပြင်ကမ္ဘာအင်အားချင်းကွင်းရှာညှိရာမှာတခြားအလေးထားရမယ့်ကိစ္စတွေလည်းရှိလာတာကြောင့်နက်နက်ရှမ်းရှမ်းသဘောထားကွဲလဲတာတွေရှိလာနိုင်တဲ့အကြောင်း VOA သတင်းတောက် Veronica Bodres Iglesia ပေးပို့တဲ့သတင်းဆောင်မကိုကိုအောင်အောင်တင်ပြထားပါတယ်ရှင
်ဝါရှင်တန် DC မှာစစ်စန့်ကျင်ရေးအဖွဲ့တချို့ဆန္ဒပြနေကြတာပါယူကရိန်းစစ်ပွဲကိုငြင်းချစွာအပြေရှားကြဖို့နဲ့အမေရိကန်ရဲ့ယူကရိန်းနဲ့ပတ်သက်တဲ့သဘောထားကိုသူတို့ကပြောင်းလဲစေချင်နေတာပါ
We know people are hurting right now. We
get pump ပွားလာတာကြောင့်လူတွေဒုက္ခရောက်နေကြပါတယ်။လူတွေအတွက်ငွေကလိုနေတာပါ။အခုတော့အဲ့ဒီဒေါ်လာဘီလီယံနဲ့ချီတဲ့ငွေတွေစစ်ပွဲအတွက်သုံးနေရပါတယ်
။ Nuclear လက်နက်အရေးနဲ့ပတ်သက်ပြီးတော့လဲသူတို့ကစိုးရိမ်နေပါတယ်
။ Despite the fact the Nuclear စစ်ပွဲဖြစ်နိုင်ခြင်းနည်းပေမဲ့လည်းခုလောက်ပြောလာနေတဲ့အနေအထားတော့မရောက်သင့်ပါဘူး
။ Axios Ipsos လူရုစစ်တမ်းတစ်ခုမှာတော့ Ukraine ကိုလက်နက်နဲ့ငွေထောက်ပံ့တာနဲ့ပတ်သက်လို့ Democrat 96ရာခိုင်နှုန်းနဲ့နိုင်ငံရေးပါတီဝင်မဟုတ်သူ60ရာခိုင်နှုန်းကသဘောတူလက်ခံကြပါတယ်။ Republican တွေတဲကတော့52ရာခိုင်နှုန်းကသာထောက်ခံကြပြီးမထောက်ခံသူတွေထဲမှာ Florida ပြည်နယ်အုပ်ချုပ်ရေးမှူး Ron DeSantis လည်းပါဝင်ပါတယ်။ဒါပေမဲ့တာဝန်သိရသူတွေအနေနဲ့တာဝန်ယူမှုရှိဖို့လိုတယ်လို့ထိတ်တန့်ခေါင်းဆောင်တချို့ကခံယူထားတာပါ။
လွတ်လပ်တဲ့ကမ္ဘာကြီးကိုဦးဆောင်နေတဲ့အင်အားကြီးဒီမိုကရေစီနိုင်ငံအနေနဲ့ယူကရိန်းစစ်တပ်လိုအပ်တာမှန်သမျှလက်ဝယ်ရှိနေဖို့အမေရိကကဆက်ပံ့ပိုးပေးနေဖို့လိုပါတယ
်။လာမယ့် 2024 အမေရိကန်သမ္မတရွေးကောက်ပွဲမှာ Mike Pence ရော Ron DeSantis ပါဝင်ရှင်ပြိုင်မယ်လို့သတင်းတွေထွက်နေပေမဲ့သူတို့ကတရားဝင်ကြေညာထားတာတော့မရှိသေးပါဘူး။ယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးအမေရိကန်ရည်တည်ချက်ပေါ်တော်တော်များများကအခိုင်အမာထောက်ခံကြပေမဲ့ခုခါဒီမိုကရက်ထဲမှာရုရှားနဲ့ညှိနှိုင်းဖို့လူလားသူတွေလည်းရှိလာပါတယ
် Liberals and Progressives in the Democratic Party
ဒီမိုကရက်ပါတီရဲ့ Liberal နဲ့ Progressives တွေကဘိုင်ဒန်ဆိုးရွားကိုတိတ်ပြီးသဘောမတွေ့ကြပါဘူးတကယ်လို့ကျွန်တော်ထင်တဲ့အတိုင်းသမ္မတဘိုင်ဒန်ကနောက်ထပ်ရွေးကောက်ပွဲထပ်ဝင်မယ်ဆိုရင်ဖိအားတွေရှိလာပါလိမ့်မယ
်ဒါအပြင် American အနေနဲ့ရင်ဆိုင်နေရတဲ့တခြားပြဿနာတွေနဲ့ပတ်သက်ပြီးတော့လဲသူတို့ကပိုအလေးပေးစေချင်နေတာပါ
This one is the banking situation.
ဘာစင်းနဲ့ပတ်သက်ပြီးဒေါ်လေးဖြည့်ရှင်းမှုလို့ဆိုလို့ထိုင်ဝမ်နဲ့ Pacific ဒေသတွေမှာတရုတ်ကပိုပြီးတိုးဩစွာအာဏာချက်ထွင်လာတဲ့ကိစ္စတွေလည်းရှိနေပါတယ်
။2024 American သမ္မတရွေးကောက်ပွဲနီးလာတာနဲ့အမျှလာမယ့်နှစ်အစောပိုင်းမှာ Ukraine အရေးနဲ့ပတ်သက်ပြီးငင်းခုန်ဆွေးနွေးမှုတွေပိုပြင်းထန်လာနိုင်တဲ့အခြေအနေတွေလည်းရှိနေတာပါခင်ဗျာ။
စီစဉ်တင်ဆက်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာသတင်းဖတ်ဆင်ခန္ဓာကိုနားဆင်ကြည့်ရှုခဲ့ကြရတာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုရုပ်သံအစီအစဉ်တွေကိုကျမတို့ရဲ့ website ဆာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းအသံလွှင့်ချိန်နဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေသလိုပဲ VOA မြန်မာပိုင်းအစီအစဉ်ရဲ့ Facebook နဲ့ YouTube ဆာမျက်နှာတို့ကနေလည်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်
မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။သတင်းကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပ ိုကောင်းတဲ့နတ်ဖန်တွေကိုတောင်းတမိတာတွေကရင်းလှုပ်လှခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအန်ဒီရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
ပြည်ဝင်မြန်မာပိုင်းစီစဉ်ရဗုဒ္ဓဦးနေမနေ့ခင်ထုတ်လွှင့်ချက်တွေကိုဆက်လက်တင်ပြနေပါတယ်ရှင်။မကြာခင်မှာတော့ကဘာတလွှားခီးသွားတဲ့နေရာပေါင်းစုံအကြောင်းစုံသတင်းပတ်ဆင်ကဏ္ဍတွေကိုနားဆင်ကြည့်ရှုကြရဖို့ရှိပါတယ်။အခုတော့ social media ပေါ်မှာပြီးခဲ့တဲ့ရက်ပိုင်းတွင်လူကြီးများခဲ့တဲ့တမိနစ်သတင်းလေးတွေကိုစုစည်းတင်ပြပေးပါမယ်။လေရင်စွန်းစားမောင်းနှင်သူတူမိုးမျော်ထိတ်ခေါင်မိုးကလချင်းချင်းလေးပေါ်မှာလေရင်ရအောင်ဆင်းသက်ပြခဲ့ပါတယ်။အနောက်နိုင်ငံထုတ်တင့်ကားနဲ့ဆစ်လက်နဲ့အယောင်ဆောင်ပစ္စည်းတွေကို check company တစ်ခုကထုတ်လုပ်နေပြီးအဝယ်လိုက်နေပါတယ်။ဒီလို social media ပေါ်မှာလူကြီးများတဲ့တမိနစ်သတင်းတွေကိုမအေးတန်တာကြောစုစည်းတင်ပြထားပါတယ်ရှင
်။မလောဆလေးရင်းနေကလေရင်လေးတစ်စင်းမိုးမျော်တိုက်ရဲ့တိုက်ခေါင်မိုးရဟယင်ဆင်းသက်ကွက်မှာအောင်မြင်မြင်ဆင်းသက်နိုင်ခဲ့ပါတယ်။တောင်ပင်ပါတဲ့လေရင်တစ်စင်းမြေပြင်အချက်ပြားစနစ်မပါဘဲနဲ့နေရာချင်းချင်းလေးမှာရအောင်လို့လေရင်ဆင်းသက်နိုင်ခဲ့တာဒါပထမဦးဆုံးချိန်ဖြစ်ပါတယ်။ဒူဝိုင်းမြို့ကနာမည်ကျော်မိုးမျော်တိုက်ခေါင်မိုးနေရာချင်းချင်းလေးမှာလေရင်ကိုဆင်းသက်ပြနိုင်သူကအသက်39နှစ်အရွယ်စွန့်စားတရုတ်ပြလေရင်မှုဖြစ်သူလုခ်ဇက်ပီလာဖြစ်ပြီးတော့လေရင်ပြေးလမ်းအတွက်မီတာ20ပဲရှိတဲ့ရဟယင်ဆင်းကွက်မှာဆင်းသက်နိုင်ခဲ့တာဖြစ်ပါတယ်။သူကလေရင်ဆင်းဖို့၃ချိန်မြောက်ကြိုးစားသွားပြီးတော့မှအောင်မြင်သွားတာပါ။ရဟယင်ဆင်းတဲ့အကွက်ကလည်းလေထဲပေအမြင့်600ကျော်မှတည်ရှိပါတယ်။အဲ့ဒီဒူဘိုင်းမြို့ကအထက်ပေါင်း56ထက်မြင့်တဲ့နာမည်ကျော်ဘူရာအယ်အာရဖ်ဟိုတယ်ကတညတဲခိုစီဈေးအမြင့်ဆုံးဒေါ်လာ2000ကျွဲအထိဈေးကြီးတဲ့ဟိုတယ်ဖြစ်ပြီးတော့အဲ့ဒီဟိုတယ်ကဟောလိဝုဒ်ရဲ့တဲရဲရင်ပေါ်စွန့်စားရုပ်ရှင်ကားတွေမှလည်းပါဝင်တတ်တာဖြစ်ပါတယ်။အခုစွန့်စားမှုကိုလုပ်ဖို့တော့လေရင်မှုက2021ခုနှစ်ထဲကအချိန်ပေါင်း650အစံလေ့ကျင့်ခဲ့ရပါတယ်။အဲ့ဒီကသူ့ရဲ့အကွက်ပြမှုအဆုံးသတ်တော့သူကအဲ့မြေပြင်ကွက်လက်လေးမှာမုံလက်ကောက်ပေါ်အဝိုင်းပတ်လေရင်မောင်းပြီးတော့တိုက်ခေါမိုးပေါ်ကနေပြီးတော့လေရင်နဲ့တိုင်ပင်ထုတ်ပြသွားခဲ့ပါတယ်။လေထိုးစကားတူတွေပေါင်းရဲ့ဆက်လက်နဲ့ပစ္စည်းနဲ့ပုံတူထုတ်လုပ်ထားတဲ့ပစ္စည်းပုံစံမျိုးစုံနဲ့အမျိုး30ကျော်ပါတယ်။ထိုင်းနိုင်ငံထုတ်စစ်ဘက်ဆိုင်ရာပစ္စည်းအတုရောင်တွေထဲမှာနောက်ဆုံး HIMARS ရွေးရှားဒုံးပစ္စည်းစနစ်ပါပါလာပြီးတော့တကယ် site to guide to ထုတ်လုပ်ထားတာဖြစ်ပါတယ်။ဒီပစ္စည်းတွေဘယ်ကဝယ်ယူလဲဆိုတာမပြောပေမဲ့လည်း Ukraine ကိုရောက်ရင်လည်းရောက်သွားနိုင်တယ်လို့ကုမ္ပဏီကပြောပါတယ်။ဒီစစ်သုံးပစ္စည်းအတုရောင်တွေကလူလုံပိုးသားနဲ့ချုပ်လုပ်ထားပြီးတော့ Radar နဲ့ကြည့်ရင်အပူဓာတ်ထုတ်လုပ်တဲ့တကယ်အစ်စ်လိုမျိုးတွေ့ရပါတယ်။ကားရုတစီကိုလေမထိုးခင်ခောက်ပြီးတော့အထုတ်သေးထည့်ထားရင်စစ်သား2ယောက်ကနေ4ယောက်ကတဲမနိုင်ပြီးတော့သုံးငန်းလေးဆိုရင်တော့10မိနစ်လေးထိုးတာနဲ့ကားပုံဖြစ်သွားနိုင်ပါတယ်။ကမ္ဘာမှာရုရှားယူကရိန်းစစ်ပွဲကြီးဖြစ်ပွားနေချိန်မှာအနောက်နိုင်ငံထုတ်တင်ကားနဲ့ဆစ်လက်နဲ့ပစ္စည်းတွေဝယ်လို့အမြင့်တက်နေသလိုအခုလိုအယောင်ဆောင်စစ်ပစ္စည်းတွေလည်းအဝယ်လိုက်ပြီးတော့ဒီကုမ္ပဏီကအလုပ်ဖြစ်နေတာပါ။အထူးကြဆိုရင်တော့ရုရှားစစ်ပွဲစတင်ခဲ့တဲ့ကသူတို့ထုတ်လုပ်တဲ့ပစ္စည်းတွေအဝယ်လိုက်လာတာအခုသူတို့လုပ်ငန်းကရာနှုန်းဖြင့်ကြီးထွားလာပါတယ်။သူတို့ထုတ်တဲ့လင်းမုတ်ကအတူရောင်တစည်းကလည်းအမျိုးအစားကိုလိုက်ပြီးတော့ဒေါ်လာ1000ကနေပြီးတော့ဒေါ်လာ3000အထိကျသင့်ပါတယ်။မလ14ရက်နေ့ရုရှားနိုင်ငံအရှေ့တောင်မြောက်ခီးစင်မှာတော့ရုရှားသမ္မတဗလာဒီမီယာပူတင် MI171A2 ရဟယင်အသွေးယူမောင်းနေမှုကိုစစ်ဆေးခဲ့ပါတယ်။သမ္မတပူတင်ကရုရှားပြည်ထောင်စုတွေကဘူရတီးယားနိုင်ငံလေးရဲ့အိုလန်ဦးရဲရဟယင်ဆက်ယုံကရဟယင်မောင်းလေ့ကျင့်ခန်းထဲမှာကွန်ပျူတာစနစ်နဲ့ပြန်တန်းခီးစဉ်အတိုလေးတစ်ခုအတွက်စမ်းသပ်မောင်းနေခဲ့ပါတယ်။သူ့ရဲ့ခီးစဉ်မှာလိုက်ပါလာတဲ့ဒေတာခေါင်းဆောင်နေတဲ့အတူသမရပူတင်ကဆက်ယုံကိုလှည့်လည်ကြည့်ရှုပြီးတော့အလုပ်သမားတွေကိုလည်းမိန်ကုန်းခက်ရှိရှိတစ်ခုခြွေသွားတော့အနောက်နိုင်ငံတွေကပိတ်ဆို့တန်းခတ်ထားတဲ့ကြားကခိုင်ခိုင်မာမာရှိနေတဲ့ရုရှားရဲ့စီးပွားရေးစွမ်းအားဆိုပြီးတော့သမရကချီးကျူးပြောကြားသွားပါတယ်။အနောက်နိုင်ငံတွေကမကြုံစဘူးအောင်များပြားတဲ့အရေးယူပိတ်ဆို့မှုတွေလုပ်နေပေမဲ့ ရုရှားစီးပွားရေးကထင်ထားတာထင်တော့မှပို့ပြီးအားကောင်းနေတယ်လို့အခုလိုပြောသွားပါတယ
်ဖွန်တီမင်တယ်နားစနိုဝအစနိုဝ
ရုရှားစီးပွားရေးကိုပိုကောင်းအောင်လုပ်နိုင်ခဲ့တယ်အတွင်းကလိုက်ပြီးတော့နိုင်ငံပြိုကျမယ်လို့ပြောပေမဲ့လည်းရုရှားကထင်ထားတာတည်းပို့ပြီးခိုင်မာအားကောင်းတယ်လို့သမ္မတပူတင်ကပြောပါတယ်ရန်သူကစစ်ရုံတွေရပ်တန့်ဗနာရေးစနစ်ပြိုလဲသွားပြီးတော့ဆန္ဒပြမှုတွေနဲ့နိုင်ငံအတွင်းမှာလိုက်စားပြိုကျဖို့မျှော်နေပေမဲ့လည်းဖြစ်မလာပါဘူးလို့သူကဆိုပါတယ်မော်စကိုမြို့တော်ရဲ့အရှိဘက်မိုင်ပေါင်း 3,000 နီးပါးကဗူရတီးယားသမ္မတနိုင်ငံမှာရှိတဲ့ဥလန်ဦးဒင်း Aviation စစ်ရုံက1939ခုနှစ်ကတည်းကတည်ထောင်ထားတာဖြစ်ပြီးတော့ရုရှားတပ်ဖွဲ့တွေအတွက်စစ်ရဟယင်တွေထုတ်ပေးနေတဲ့စစ်ရုံဖြစ်ပါတယ်ဆောင်းရာသီကျောင်းပိတ်ရဲ့အတွင်းမှာကျောင်းတွေပြန်ဖွင့်တော့ကျောင်းသားတွေကြီးပဲတွေ့ရတဲ့အာဖဂန်တက္ကသိုလ်ဖြစ်ပါတယ်။ကမ္ဘာအမျိုးသမီးအခွင့်အရေးကိုဂုဏ်ပြုတဲ့မလာရှိရဲ့နိုင်ငံတကာအမျိုးသမီးများနေ့မရောက်ခင်နှစ်ရက်မှာပဲမလာ6ရက်နေ့အာဖဂန်နစ္စတန်နိုင်ငံမှာကျောင်းသူတွေကျောင်းတက်ခွင့်မရဘဲနဲ့ကျောင်းသားတွေကြီးတက်တဲ့နဲ့အဲ့လိုတက္ကသိုလ်တွေပြန်ဖွင့်ခဲ့တာပါ။တာလီဘန်အုပ်ချုပ်မှုအောက်မှာရှိတဲ့အာဖဂန်နစ္စတန်နိုင်ငံမှာချမှတ်ထားတဲ့အမျိုးသမီးတွေအတွက်ကန့်သတ်ချက်တွေအများကြီးတွေမှာတော့အစ်မြင့်ပညာတင်ခွင့်မရှိတာလည်းပါပါတယ်။သူတို့တက်လာကစားကတော့အရင်ကမိန်းကလေးတွေကြောင်းတဲ့ရင်ဘလို့ဝစ်ဆင်ရမယ်အိမ်ကမျိုးသားတူဦးကျောင်းကိုလိုက်ပို့ရမယ်လို့ပြောခဲ့တာကနေပြီးတော့အခုပို့တင်းကျက်ပြီးတော့ကျောင်းမတက်ရတဲ့အခြေအနေထိဖြစ်သွားပါရဲ့နိုင်ငံကိုအုပ်ချုပ်နေတဲ့တာလီဘန်တွေကဒီကန့်သတ်ချက်ကယာယီပဲဖြစ်မယ်လို့ပြောထားပေမဲ့မိန်းကလေးတွေအတွက်အလဲတန်းကျောင်းတွေတောင်မှပိတ်ထားတာတစ်နှစ်ကျော်သွားပါပြီပညာရေးပြင်တခြားနယ်ပယ်တွေမှာလည်းအမျိုးသမီးတွေကိုကန့်သတ်မှုတွေမျိုးစုံလှုပ်ထားတာမှာတော့အမျိုးသမီးတွေအစိုးရအလုပ်တွေကနေဖြုတ်ခံရဒါကဆိုရင်လည်းအရန်နှိမ်ပေးတာမျိုးတွေနဲ့ဂျုံရပါတယ်။ဒါအပြင်အမျိုးသမီးတွေကပန်းကျင်ပွဲစီအားကစားရုံတို့ကိုလည်းမသွားရတဲ့အပြင်အိမ်ပြင်ထွက်ရင်လည်းဒီကုလုံးလုံအောင်ဖုံးကွယ်ခိုင်းထားပါရဲ့။တယ်လီဖုန်းမှာဗီဒီယိုတိုလေးတွေဖန်နေနိုင်တဲ့ TikTok application ကိုတရုတ်ကုမ္ပဏီကပိုင်တာတရုတ်အစိုးရကွန်မြူနတီပါတီ CPV တို့နဲ့ဆက်ဆက်မှုရှိနိုင်တာကြောင့်ပြဿနာတက်နေပါတယ်။အမေရိကန်ပြည်အောင်စုကနေဒါဥရောပသမဂ္ဂတို့ကအစိုးရနဲ့ပတ်သက်တဲ့ဖုန်းတို့ကွန်ပျူတာတို့မှာ TikTok app ကိုတားမြစ်ထားတယ်လို့သူတို့နိုင်ငံတွေမှာလုံးဝမသုံးဖို့နှိုးဆော်မှုတွေလည်းရှိပါတယ်။ TikTok ကိုထွင်တဲ့ Biden's ကုမ္ပဏီကတော့တရုတ် CPV နဲ့ဆက်ဆက်မှုမရှိပါဘူးလို့ပြောပြီးတော့အသုံးပြုသူတွေရဲ့အချက်လက်တွေကိုတရုတ်အစိုးရကမပေးပါဘူးလို့ကုမ္ပဏီတွေအာမခံခုခံပြောဆိုပါတယ်။အမေရိကန်အစိုးရကိုလုံခြုံရေးအာမခံမှုအတွက်လည်းအမေရိကန်ကအသုံးပြုသူတွေရဲ့အချက်လက်တွေကိုတော့အမေရိကန်ပြည်အောင်စု Texas ပြည်နယ်မှာအခြေစိုက်တဲ့ Oracle နည်းပညာကုမ္ပဏီကိုရွှေ့လိုက်ပြီးတော့အပိုဆောင်သိမ်းထားတဲ့ backup အချက်လက်တွေကိုအမေရိကန်နဲ့စင်ကာပူတို့မှာထားပါတယ်။အမေရိကန်အစိုးရကိုအာမခံနိုင်မှု TikTok app ကိုအသုံးပြုသူတွေရဲ့အချက်လက်လုံခြုံရေးအတွက် Biden's ကဒေါ်လာသန်းထောင်ချီသုံးဆွဲထားပေမဲ့2022ခုနှစ်နှစ်ကုန်ပိုင်းကပဲ TikTok အသုံးပြုတဲ့သတင်းတောက်နှစ်ယောက်ရဲ့အချက်လက်တွေကိုသူတို့အလုပ်သမားတွေရယူခဲ့တယ်ဆိုတဲ့သတင်းထွက်လာခဲ့ပါတယ်။နောက်ပိုင်းမှာအဲ့ဒီအလုပ်သမားတွေကိုသူတို့အလုပ်ဖြုတ်လိုက်ရပါတယ်။ TikTok ကိုပိတ်ပင်တာနဲ့ပတ်သက်ပြီးတော့ဒါကိုတရုတ်ကဘယ်လိုတုံ့ပြန်လဲဆိုရင်တော့အမေရိကန်ကအခုလိုတားမြစ်မှုဟာသူတို့စိတ်မလုံတာကိုပြသနေပြီးတော့အာဏာအလွဲသုံးစားမှုဖြစ်ပါတယ်လို့ပြောပါတယ်။တစ်ချိန်တည်းမှာပဲတရုတ်နိုင်ငံမှာလည်း TikTok ကိုသုံးလို့မရပါဘူး။တရုတ်ကတခြားလူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube, Twitter, Facebook, Instagram စာမျက်နှာတို့ကိုလည်းပိတ်ထားတာဖြစ်ပါတယ်ရှင်။
အေးတနာကျဆူစီတင်ပြခဲ့တာဖြစ်ပါတယ်ရှင်အခုတော့ကဘာတလွားခီးသွအစီအစဉ်ကိုနားဆင်ကြည့်ရှုချရအောင်ပါဈေးပေါ်ပေါ်နဲ့အချင်းတို့အတွင်ဂီတာတက်လက်ဖြစ်အောင်လုပ်တဲ့ခစ်တဲ့ညီတွေကိုမတုံးပဲလက်နဲ့ချအချင်းယူပြီးအကောင်းဆုံးအတန်ထွက်အောင်လက်နဲ့ဖန်တီးနေတဲ့ဂီတာလုပ်ငန်းတွေစပိန်နိုင်ငံမှာရှိပါတယ်မှာဝဲသူတယောက်ချင်းစီရဲ့စိတ်ချအတန်အတိုင်းထွက်အောင်ဂီတာတက်လက်ချင်းအစစ်စစ်ဘယ်လိုလုပ်တယ်လဲဆိုတာကိုမဆုမြတ်မွန်နဲ့အတူကဘာတလွားခီးသွအစီအစဉ်ကနေတဆင့်သွားပြီးတော့လေ့လာကြည့်ရှုချရအောင်ပါရှင်
ဖိနိုင်ငံမက်ဒရစ်မြို့တော်မှာကဘာကျော်ဂီတသမားတွေအတွက်တလက်ချင်းစီလက်နဲ့လုပ်ပေးတဲ့ဂီတလုပ်ငန်းတချို့ရှိပါတယ်။ဈေးပေါ်ပေါ်နဲ့အရေအတွက်များများဂီတတွေထုတ်လုပ်နေတဲ့ခေတ်မှာစပိန်ကမိသားစု Spanish Guitar လုပ်ငန်းတွေကတော့ဂီတမှာသူတယောက်ချင်းစီလိုချင်တဲ့အသံထွက်အောင်လို့ဂီတတွေကိုအစအဆုံးလက်နဲ့ဖန်တီးပေးနေပါတယ်။1915ခုနှစ်ထဲကမိသားစုအစဉ်အဆက်ဂီတတွေလှုပ်လာတဲ့ဒီလုပ်ငန်းမှာဆိုရင်အခုချိန်ထိလဲသားအဖနှစ်ယောက်ဂီတတွေကိုလှုပ်ပေးနေကြပါတယ်။ဂီတကောင်းကောင်းတက်လက်ရဖို့ အရေးအကြီးဆုံးကသစ်သားဖြစ်လို့သူတို့ဂစ်တာတွေလုပ်ဖို့သစ်တွေကိုလွန်ခဲ့တဲ့အနှစ်30ကျော်တည်းကဝယ်ယူအချောက်ခံထားတာဖြစ်တယ်လို့ပြောပါရယ်အရေးအတွက်ထက်အရေးအသွေးကိုဦးစားပေးတာဖြစ်လို့တစ်နှစ်တစ်နှစ်ဂစ်တာအလက်30ကျော်လောက်ပဲသူတို့လုပ်ငန်းကထွက်ပါရယ်သူတို့စီမှာဂစ်တာမှာဝယ်ကြသူတွေကလည်းအမှုပညာရှင်တွေဂစ်တာဖျော်ဖြေပွဲတွေမှာတီးခတ်ကြသူတွေဂစ်တာဝယ်ယူစုဆောင်းကြသူတွေဖြစ်ကြပါရယ
် El cliente profesional es nuestro cliente.Son encargos que vamos adaptando esa guitarra a la pulsación de esa
ကျွန်တော်ရဲ့ဖောက်တယ်တွေကဂစ်တာကိုကျွမ်းကျွမ်းကျင်ကျင်တိတက်ကြသူတွေဖြစ်ပါတယ်သူတို့တယောက်ချင်းစီနဲ့အန်ကိုက်ဖြစ်မဲ့ဂစ်တာမျိုးကျွန်တော်တို့လုပ်ပေးရပါတယ်အဲ့လိုဖြစ်အောင်ဂစ်တာလုံးမဲ့တက်သားကိုယူရပါတယ်ဘာရန်ကျိုးတစ်ခုချင်းစီကိုလည်းတိုင်းရပါတယ်တယောက်နဲ့တယောက်ကျိုးအရှိအတူမတူပါဘူးပြောရမဆိုရင်တယောက်ချင်းစီအတွက်သူတို့စိတ်ကြိုက်အတန်မျိုးထွက်တဲ့ဂစ်တာကိုဖန်တီးပေးရတာပါတက်သားရှာတဲ့အချိန်ကစပြီးတော့ဂစ်တာလုပ်ပြီးတဲ့အချိန်အထိနှစ်ဝက်လောက်အချိန်ကြာနေပါတယ်
သူတို့ဆိုင်ကဂစ်တာတွေကိုပြင်သစ်အမေရိကန်ဂျပန်စတဲ့နိုင်ငံစုံကမှာဝယ်ကြပါတယ်။ဂစ်တာတစ်လက်ဈေးကဒေါ်လာ4000ပတ်ဝန်းကျင်ကစပါတယ်။ကနေဒါကအဆိုတော် Leonard Cohen, Britain ကအဆိုတော် Ed Sheeran, America က Hollywood သရုပ်ဆောင် Richard Gere တို့လိုကမ္ဘာကျော်သူတွေသူတို့ဆိုင်ကလုပ်တဲ့ဂစ်တာတွေကိုတီးခတ်ကြပါတယ်။ဂစ်တာသံအဓိကဖြစ်တဲ့ Flamenco ဂစ်တာတီးခတ်သူတွေကတော့သူတို့ဆိုင်ရဲ့ပင်တိုင်းဖောက်တယ်တွေဖြစ်ကြပါတယ်။စပိန်မှာနာမည်ကြီးကွယ်လွန်သွားပြီဖြစ်တဲ့ Flamenco ဂစ်တာသမားပါကိုတလူစီယာဆိုရင်သူတို့ဆိုင်ကပဲဂစ်တာတွေပါဝယ်ခဲ့တယ်လို့သူ့ရဲ့တူတော်ရဲ့လက်ရှိနာမည်ကြီးဖလမင်ကိုဂစ်တာသမားဆိုရင်လည်းဒီဆိုင်ကပဲဂစ်တာတွေကိုဝယ်ပါတယ
်ဂစ်တာရာဒေမာရီယာနိုလိုကေကွန်ဆီဂျင်အက်စ်လိုကေအက်ဖာစီလီတာတဲလ်ထရာဘာခိုဆာဒီဂါမော့စ်ကေ
မာရီယာနိုရဲ့ဂစ်တာတွေကတော့ကျွန်တော်လိုဂစ်တာသမားမျိုးအတွက်အန်ကိုက်ပါပဲဂစ်တာကိုကောက်ကန်လိုက်တာနဲ့ကိုတီးခြင်းတည်းများကိုအဆင်ပြေပြေတီးခတ်နိုင်မယ်ဆိုတဲ့ခံစားချက်မျိုးဖြစ်စေပါတယ်ဂစ်တာတိုင်းကအဲ့လိုမဟုတ်ပါဘူးဂစ်တာတစ်လုံးရဲ့နောက်ကွယ်မှာဘလောက်အားစိုက်တုတ်ထားလဲဆိုတာသိနိုင်ပါတယ
်မာရီယာနိုကွန်တေရဲ့ဂစ်တာလုပ်ငန်းက1915ခုနှစ်မှာတည်းကလှုပ်လာတာအခုလက်ရှိမျိုးဆက်40မြောက်ဖြစ်ပါတယ်အခုသူ့ရဲ့သားကဂစ်တာလုံနည်းကိုလက်ဆင့်ကမ်းသင်ယူနေတာ14နှစ်ကျော်နေပြီဖြစ်ပေမဲ့နေ့တိုင်းပညာအသက်တွေရနေစေဖြစ်ပါတယ်တဲ့
Aquí se empieza con las cobas.
အလုခန်းထဲမှာတပြက်စီလဲတာကိုအောက်ခြေကစပြီးတော့တဖြည်းဖြည်းချင်းစခဲ့ရတာပါအသေးမွှားလေးတွေကိုလှုပ်တာကစပြီးတော့ဂစ်တာအတွင်းပိုင်းတို့ဘားဒန်တို့လွယ်လက်ကူကော်ကတ်တာတို့တဖြည်းဖြည်းချင်းသင်ခွင့်ရပါတယ်အဲဒီကနေမှကိုယ်တိုင်ဂစ်တာတစ်ခုလုံးလုပ်ခွင့်ရလာခဲ့တာပါကျွန်တော်တို့ကတော့ကျွန်တော်အဖေအမဲပြောသလိုပဲဘဝမှာသင်ယူစရာတွေကဘယ်တော့မှရက်တော့မှမဟုတ်ပါဘူ
းသူတို့လုပ်ငန်းစခဲ့တဲ့1915ခုနှစ်ထဲကနှီးတွေအတိုင်းဒီနေ့အထိဂစ်တာတွေကိုအစအဆုံးလက်နဲ့လုပ်နေတာဖြစ်တယ်လို့လည်းသူက AP သတင်းဌာနကိုရှင်းပြပါရယ်သူတို့ဂစ်တာလုပ်ငန်းကနေထွင်းလုပ်လိုက်တဲ့ဂစ်တာတွေကိုနောက်ဆုံးအယောင်တင်ဖို့အတွက်နောက်ထပ်မိသားစုအယောင်တင်လုပ်ငန်းစီကိုလက်လွဲပြီးတော့အယောင်တင်ရတာဖြစ်ပါရယ်အဲ့ဒီအယောင်တင်လုပ်ငန်းဆိုရင်လည်း1959ခုနှစ်ထဲကဂစ်တာအယောင်တင်လုပ်ငန်းကိုလုပ်နေတာဖြစ်ပါရယ
် Empecé con mi padre hace más de 30 años y me gustó.Y siempre ha sido enfocado a
လုံငယ်ရဲ့အနှစ်30ကျော်တည်းကကျွန်တော်အဖေနဲ့အတူကျွန်တော်ဂီတာတွေစလုပ်ခဲ့ပါတယ်အဲ့ဒီထဲကတိတ်ကြိတ်ပါတယ်ကျွန်တော်တို့လိုဂီတာလုပ်သူတွေအတွက်အရေးအကြီးဆုံးတစ်ခုကအယောင်တင်တာဖြစ်ပါတယ်ဂီတာတစ်လက်လုပ်ပြီးဆိုရင်အယောင်တင်ဖို့ဂီတာကိုလှအောင်လုပ်ဖို့လည်းလိုတယ်မလားဗျာပြောရရင်ဖန်တီးထားတာကိုထပ်ပြီးတော့အလှဆင်လိုက်တာမျိုးပေါ့ဂီတာကိုကြိုက်တဲ့သူတယောက်ဖြစ်တော့ဂီတာတွေကိုလည်းကျွန်တော်တိတ်မြန်လို့ပါတယ်
American သမ္မတအိုက်ဇန်ဟာဝါ1959ခုနှစ်စပိန်ကိုလာလည်စဉ်တုန်းကစပိန်ကလက်ဆောင်ပေးလိုက်တဲ့ဂစ်တာကသူတို့ဆိုင်မှာအယောင်တင်ပေးလိုက်တဲ့ဂစ်တာဖြစ်ပါတယ်။သူတို့ဆိုင်ထွက်ဂစ်တာတွေတိခတ်သူတွေထဲမှာ Rolling Stones, Rosalia စတဲ့နာမည်ကြီးဂစ်တာသမားတွေပါဝါတယ်။အတန်အကောင်းဆုံးအယောင်အလှဆုံးဂစ်တာတွေဖြစ်အောင်အဖေဖြစ်သူနဲ့လွန်ခဲ့တဲ့အနှစ်30တဲကစပြီးတော့သူအယောင်တင်လုပ်ငန်းကိုလှုပ်လာခဲ့တာပါ
။ Pues un trabajo delicado, laborioso.
ဂီတာတလုံးဖြစ်အောင်အသေးစိတ်အနုစိတ်လုပ်ရသလိုလက်ဝင်တဲ့အလုပ်လည်းဖြစ်ပါတယ်ဂီတာကိုအတန်အိုးကောင်းအောင်လုပ်ရတာနဲ့တင်မပြီးပါဘူးဂီတာကိုဘယ်လိုအယောင်တင်ရမလဲဆိုတာလည်းတက်ဖို့လိုပါတယ်ကျွန်တော်စီမှာတော့အယောင်တင်ဈေးကိုကိုယ်တိုင်လက်နဲ့ပဲဆက်ပါတယ်ဂီတာအတန်ကောင်းကောင်းထွက်ဖို့ကအရေးအကြီးဆုံးဖြစ်တော့အယောင်တင်ဈေးတွေတိတ်ထူပြီးထွက်တဲ့အတန်ပြတ်သွားမှမျိုးအဖြစ်မခံနိုင်ပါဘူးဒါကြောင့်အယောင်တင်ဈေးကိုကိုယ်ပါသာပဲဆက်ပါတယ်
ကီတာတန်အကောင်းဆုံးထွက်နိုင်ဖို့အယောင်တင်ပြီးရင်အနည်းဆုံး2လကြာအောင်လို့အချောက်ခံထားဖို့လိုတယ်လို့လည်းသူကရှင်းပြပါဗျ။အခုသူ့ရဲ့ပညာကိုသူ့ရဲ့သားကလည်းဆက်ပြီးတော့သင်ယူနေပါဗျ။
Es algo bonito y especial y más aquí que estás entregando el trabajo y estás viendo la
cara. ကျွန်တော်တို့ အတွက် ကတော့ စိတ်ချမ်းသာထူးခြားတဲ့အလုပ်ဖြစ်ပါတယ်။ ကိုယ် ကောင်းကောင်း လုပ်ပေးထားတဲ့ အရာ တစ်ခု ကို မှာဝယ် ယူသူ လက်ထဲ ထည့်လိုက်ချင်း သဘော ကျသွားတဲ့ သူတို့ မျက်နှာ ကို မြင်ရတာ တိတ် စိတ်ချမ်းသာ စရာ ကောင်းပါတယ်။ တစ်သား အကျန်း ကနေ မှန်လို့ ပုံရိပ် ထင်နေအောင် ဆေးရောင် တင်ထားတဲ့ ဂီတာ တစ်လုံး အဖြစ် ကျွန်တော်တို့ က ဖန်တီးလိုက်ပြီး သူတို့ ကို ပေးလိုက်တဲ့ အခါ စိတ်လှုပ်ရှားသွားကြတဲ့ သူတို့ ရဲ့ မျက်နှာ တွေ ကို မြင်လိုက်ရရင် သူတို့ လို့ ကိုယ် လည်း ကူးဆက် ခံစား ရပါတယ်။ ဒီအလုပ်ရဲ့အကောင်းဆုံးရလဒ်ဖြစ်ပါတယ်။
အခုခေတ်မှာ ဂီတာ ကို ဆက် တွေ နဲ့ ထုတ် လို့ နေကြပြီဖြစ်ပေမဲ့ စပိန် နိုင်ငံ မက်ဒရစ် မြို့တော်က မိသားစု အစဉ် အဆက် လှုပ်လာ ကြတဲ့ ဂီတာ လုပ်ငန်း တွေ ကတော့ အစအဆုံး လက် နဲ့ လှုပ်ပေး နေကြစဉ် ဖြစ်ပါတယ်။ ဂီတာ မှာဝယ် သူ တယောက် ချင်းစီ အကြိုက် အသက် မျိုး ထွက် အောင် လား နဲ့ ချီ အချိန် ပေး ရသလို ဈေး လဲ ကြီး ပေမဲ့ တိတိ တန်တန် ကိုယ်ပိုင် ဂီတာ ပိုင်ဆိုင် ခြင်း သူ တွေ ကတော့ တကူးတကာ ကို မှာဝယ် နေကြစဉ် ဖြစ်ပါတယ် ရှင်။ ကျွန်တော် ဆူညမ်ပါမှာ
ခုတော့နေရာပေါင်းစုံအကြောင်းစုံသတင်းပတ်ဆင်ခန္ဓာကိုနားဆင်ကြည့်ရှုချက်ရအောင်ပါရှင်။မွန်လူမျိုးတွေရဲ့ရိုးရာဓလေ့ထုံတန်းတွေနဲ့အတူမြမဒေါ်လန်ရေးသမိုင်းကြောင်မှာပါအချင်းကရရှိခဲ့တဲ့မွန်ကြီးရွာလေးတရွာကိုထိုင်းနိုင်ငံရဲ့တနေရာမှာတွေ့နိုင်ပါတယ်။ဝင်ကရွာလို့ခေါ်တဲ့ဒီရွာလေးအကြောင်းဒီသတင်းပတ်နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာမညွညွလင်းတင်ပြထားပါတယ်ရှင်။
ရဲ့ရိုးရာဒီလုံတန်တွေအော်ဟစ်အားပေးနေကြတဲ့ပရိသတ်တွေရဲ့အတန်တွေနဲ့ဆူညံနေတဲ့မြမပြည်သားတွေရဲ့လက်ဝေးပွဲကိုထိုင်းနိုင်ငံရဲ့တနေရာမှာစီစီကားကားတွေ့နေကြတာပါ။အဲ့ဒီနေရာကတော့ထိုင်းနိုင်ငံမြို့တော်ဘန်ကောက်ကနေ9နာရီလောက်ကားမောင်းရတဲ့ကန်ချနာပူရီခရိုင်ထဲမှာရှိတဲ့စံကလာပူရီမြို့လေးကဝင်ကားလို့ခေါ်တဲ့ရွာလေးမှာဖြစ်ပါတယ်။ငါးရွေစုဝေးနေကြတဲ့နေရာလို့အတိပယ်ရတဲ့ဝင်ကအင်ကြီးရဲ့တစ်ဖက်ကမ်းမှာရှိတဲ့ဝင်ကရွာလေးကမွန်လူမျိုးအများစုနေထိုင်ကြတာကြောင့်ဒီရွာလေးကိုမွန်ဘက်ကမ်းဆိုပြီးတော့လူအသီးများကြတာပ
ါ။မွန်ရွာကကျွန်တော်ဝင်ကဆရာတော်ကနေပြီးတော့သူဒီကိုစိုက်ရောက်လာတဲ့အချိန်ကစပြီးတော့ဒီမွန်ရွာဝင်ကဆိုတဲ့မွန်ရွာလေးဖြစ်လာတာပေါ့နော်။ဝင်ကဆရာတော်ကမော့ကနေရေးမြို့နယ်မော့ကနေစတင်ပေါ့အဲ့ဒါ1948နောက်ပိုင်းလွတ်လပ်ရေးနောက်ပိုင်းမှာမွန်တော်နိုင်ရေးစခဲ့တယ်55လောက်မှာအဲ့ဒီကမွန်ပြည်နဲ့တနင်္သာရီတိုင်းပေါ့လေအဲ့ဒီကနေပြီးတော့သူဟိုလက်နက်ကင်ပဋိပက္ခတွေဖြစ်လာတော့တခါတည်းအဲ့ဒီမွန်ပြည်သူတပ်ဦးတပ်ဖွဲ့တွေကရွှေရင်ရွှေနဲ့ရှာတော့လဲပါလာတယ်နောက်ဆုံးမှာမွန်ပြည်သူတပ်ဦးက58မှာလက်နက်ချလက်နက်နဲ့ငင်းချမ်းရေးအနုဆိုရလက်ထက်မှာလှုပ်သွားတယ်ဒါပေမဲ့ဆရာတော်ကဒီဘက်ထိုင်းဘက်ခြံကိုရွှေ့လာတယ်ရွှေ့လာပြီးတော့ဒီဝင်းကရွာဟောင်းကိုစတဲခဲ့တာပေါ့အဲ့ဒါ1960အလုံးမှာဖြစ်ပါတယ
်လူဦးရေ4000ကျော်ရှိတဲ့စံကလာပူရီမြို့ဟာထိုင်းနိုင်ငံရဲ့မြို့တစ်ခုဖြစ်ပေမဲ့နေထိုင်သူအများစုကမြန်မာပြည်သားတွေဖြစ်ကြပါတယ်
ဟုတ်ကဲ့ဒီမှာကြတော့လူရေရကျွန်တော်တို့ဒီထိုင်းကတရားဝင်ထုတ်ပြန်ထားတဲ့မှာစံခါပူရီရဲ့မြို့နယ်လို့ပြောပါပေါ့ကျွန်တော်မှာစီ4000နဲ့5000ကျားမှရှိတယ်အများဖြစ်တည်ရင်မွန်ဗမာအိန္ဒိယနော်နွယ်ဘွားအဲ့ဒီဟာများတယ်ကျွန်တော်မှာကထိုင်းအစ်စ်တွေဆိုရင်သူတို့ရုံးဝန်သားနေလောက်ပဲကျွန်တော်တွေ့ရတယ်
ဆရာတော်ကြီးဦးအောင်တမကြီးမှုပြီးမွန်မိသားစု6စုနဲ့စတင်တည်ထောင်ခဲ့တဲ့ဝင်ကရွာကလေးနဲ့ထိုင်းနိုင်ငံရဲ့စံကလာပူရီမြို့လေးကမြမပြည့်ရဲ့စစ်အုပ်ချုပ်မှုတော်လှန်ရေးခေတ်အဆက်ဆက်မှာတမိုင်းဝင်ခဲ့တဲ့နေရာတစ်ခုလည်းဖြစ်ပါတယ
်စံကလာပူရီရောက်တဲ့အချိန်မှာဩစာပေါ့ပြည်ချစ်ဆိုတော့မရှိသေးဘူးအဲဘူရန်နိုင်တပ်ပဲရှိတယ်သူကဗမာနေလဲဆိုတော့ဒီဆရာတော်ကြီးရဲ့အကြောင်းအရှိဘက်ကကျွန်းတော်မှာစကန်းတစ်ခုပေါ့လေအဲ့ဒီမှာနေတယ်။နောက်ဦးနုတို့ထွက်လာပြီးရဲ့နောက်ပိုင်းမှာဦးနုတို့နဲ့ဒီဘူရနိုင်ယုံနဲ့ညီနိုင်ပြီးတော့မှကားရဲပြချစ်လွတ်မြောက်ရေးတမတော်ဆိုပြီးတော့ဖွဲ့စည်းခဲ့တော့အဲ့ဒီမှာတောင်ပိုင်းတိုင်းကဘူရနိုင်ဦးစည်းတယ်အလဲပိုင်းကတော့ဦးသွင်းအနောက်မြောက်တိုင်းကတော့ဘိုးကျော်အောင်ဒါနောက်မှပေါ်လာတာ
လည်းလူအခြေအနေမျိုးကြောင့်ပဲဖြစ်ဖြစ်မြန်မာပြည်ထဲကနေမွန်ဘက်ကန်ကိုရောက်လာပြီးနေထိုင်ကြတဲ့မြန်မာပြည်သားတွေအများစုကတော့မြန်မာပြည်ကိုပြန်ချင်စိတ်မရှိကြတော့ပါဘူ
းဒီမှာနေတဲ့ကကလေးတွေကပညာသင်စရာမလိုဘူးဆိုရင်ထောက်ပံ့ပေးတယ်မိဘတော့နည်းနည်းပါးပါးဝတ်စားကူညီရတာပေါ့နော်ဟိုဘယ်လိုပြောမလဲဒီမှာဆိုရင်ကျောင်းနေရဆိုရင်သမင်းကြိုင်လည်းထည့်စရာမလိုဘူးဟောမောက်ဖိုးလေးနည်းနည်းပေးလို့လိုက်ဆိုရင်တနေ့20ပဲပေးနိုင်တယ်ဒီမှာဆိုလေကိုကသူများပစာမရှိဘူးလေမှန်တိုင်းပြောမှလားသူများနိုင်ငံမှာလောက်ကြရတယ်ဆိုတော့အခုဆိုရင်ကလေးတွေပညာအတော်ပဲဒီမှနေဖြစ်တယ်လေပုံမှန်ပြီးတော့ပြန်ဖြစ်တော့မှာမဟုတ်ဘူ
းထိုင်းအာဏာပိုင်တွေကတော့မွန်ရင်ကျေးမှုရိုးရာဒလိထုံလန်းတွေနဲ့နေထိုင်နေကြတဲ့မွန်လူမျိုးတွေနဲ့ဆရာတော်ကြီးဦးဥတ္တမတည်ဆောက်ခဲ့တဲ့ထိုင်းနိုင်ငံမှာထင်ရှားလာတဲ့အရှေ့လျားဆုံးတစ်သားတရားကြီးကိုအကြောင်းပြုပြီးပြည်ရင်းခီးသွားလုပ်ငန်းကိုမြင့်တင်လှုပ်ဆောင်ပေးခဲ့တာကြောင့်ဒေသဖွံ့ဖြိုးမှုအပြင်နေထိုင်သူဒေသခံတွေရဲ့စီးပွားရေးပါကောင်းမွန်လာကြပါတယ
်စီးပွားရေးနေရာနည်းနည်းပါဆင်ပြေရတော့ဆင်ပြေရောင်းဝယ်ကားလာတယ
်ဒီရွာကလည်းမွန်ရင်ကျေးမှုရွာလို့သူတို့တတ်မှတ်တယ်သူတို့ခေါ်တာပေါ့လေဒီဒေသခံတွေအတွက်ကအလုပ်တွေရတာပေါ့အဲ့ကိုအိမ်မနေရင်ကိုကနေဧည့်သည်တွေကိုဈေးရောင်းနိုင်တာပေါ့လေအများအဖြစ်မိန်းကလေးတွေကအလုပ်ရတာပေါ့တဝက်ကြကြောဈေးရောင်းရဒီရွာမှာနေတဲ့လူကအဲ့လိုဖြစ်တာ
အချင်းလေးအကြောင်းအကျောင်းအရရတွေကြောင်းကိုတိုင်းကိုပြည်ဇာတိမိသားနေဒီနေ့အထိရွှေပြောင်းနေထိုင်နေကြတဲ့မွန်လူမျိုးတွေကတော့ရောက်တဲ့အရမှာပဲကိုရင်ကျင်းမှုရိုးရာဒလိထုံနှံတဲ့ဘာသာတရားတွေကိုတားဆင်မြည်ဆက်ထင်သိရင်နေထိုင်ခဲ့ကြရတာဆယ်စုနှစ်ငါးခုကျော်ရှိတယ်ဖြစ်ပါတယ်ရှင
်မညညလွင်ရဲ့နေရာပေါင်းဆိုအကြောင်းဆုံးသတင်းပတ်ဆင်ခဏကိုနားဆင်ကြည့်ရှုခဲ့ကြရတာဖြစ်ပါတယ်ရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဟူးနေ့မနေ့ခင်းအတွက်သတင်းပတ်ဆင်ခဏတွေကတော့ဒီလောက်ပါပဲရှင်အခုတော့သတင်းအချင်းချုပ်ကိုနန်းလောင်ကတလဲပြောပြမှာဖြစ်ပါတယ
်ရုရှားနဲ့တရုတ်နိုင်ငံကြားမဟာဗျူဟာကျပူးပေါင်းဆောင်မဲ့စာချုပ်တည်တရက်ကိုရုရှားသမ္မတဗလာဒီမီယာပူတင်နဲ့တရုတ်သမ္မတရှီကျင်းပင်တို့အင်္ဂါနေ့ကပဲလက်မှတ်ရေးထိုးလိုက်ပါတယ်နှစ်ဦးနှစ်ဖက်အားထုတ်မှုကြောင့်ခိုင်မာအားကောင်းတဲ့တရုတ်ရုရှားဆက်ဆံရေးတွေဟာတည်တည်ငြိမ်ငြိမ်ပဲဆက်လက်တိုးတက်နေပြီးတော့နိုင်ငံရေးအရာအပြန်အလှန်ယုံကြည်မှုရှိကြသလိုပဲနှစ်နိုင်ငံကူညီတဲ့တူညီတဲ့အကျိုးစီးပွားလည်းရှိကြပါတယ်လို့တရုတ်သမ္မတရှီကအစည်းအဝေးမှာပြောဆိုသွားပါတယ်ယူကရိန်းစစ်ပွဲကိုလည်းတန်တမာရေးနည်းလမ်းနဲ့ဖြေရှင်းဖို့ခေါင်းဆောင်အိုရိုကတောင်းဆိုထားပါတယ်ဒါပေမဲ့လည်းယူကရိန်းအစိုးရနဲ့သူ့ရဲ့မဟာမိတ်အနောက်နိုင်ငံတွေကငြိမ်းချမ်းရေးဆွေးနွေးဖို့အဆင်သင့်ဖြစ်တဲ့ပုံမတွေ့ရဘူးလို့သမ္မတပူတင်ကပြောပါတယ်ယူကရိန်းကိုရောက်နေတဲ့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိတာကရုရှားနဲ့တရုတ်သမ္မတတို့ကြားတွေ့ဆုံဆွေးနွေးမှုတွေကိုအနည်းငယ်စောင့်ကြည့်သွားမယ်လို့ပြောပါရယ်ရုရှားရဲ့ကျူးကျော်စစ်ကြောင်းယူကရိန်းနိုင်ငံနဲ့ထိခိုက်ပျက်စီးမှုတွေကိုတွားကြည့်ပြီးတော့သမ္မတဇလန်စကီနဲ့အမြင့်ချင်းဖလှယ်ခဲ့သလိုယူကရိန်းအရေးနဲ့ပတ်သက်ပြီးတရုတ်ထိပ်တန်းခေါင်းဆောင်အစ်အထိအခိုင်အမာဆက်သွယ်ဖို့ဆန္ဒရှိပါတယ်လို့ယူကရိန်းသမ္မတနဲ့ပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဝန်ကြီးချုပ်ကီရှိတာကအင်္ဂါနေ့မှာပြောဆိုသွားတာပါတရုတ်သမ္မတရှီကျင်းပင်ရုရှားနိုင်ငံကိုရောက်ရှိနေချိန်မှာပဲဝန်ကြီးချုပ်ကီရှိတာကလည်းယူကရိန်းနိုင်ငံကိုကြိုတင်ကြေညာခြင်းမရှိဘဲနဲ့အင်္ဂါနေ့ကရောက်ရှိလာတာဖြစ်ပါတယ်။တိုင်ဝမ်သမ္မတဆိုင်အင်ဝမ်ရဲ့အမေရိကန်နိုင်ငံခီးစင်နဲ့ပတ်သက်ပြီးတော့ဖြစ်ပေါ်လာနိုင်တဲ့တရုတ်နိုင်ငံရဲ့ရန်လုံမှုတွေကိုရှော့ချနိုင်ဖို့အမေရိကန်အစိုးရကကြိုပမ်းနေပါတယ်။သမ္မတဝမ်ဟာဒီလအနောက်မှာကြာရင်ဗဟိုအမေရိကနိုင်ငံတွေကိုတွားရောက်မဲ့တရုတ်ဝင်ခီးစင်မဆတင်ပြီးလန်ခွလတ်မှာကယ်လီဖိုးနီးယားနဲ့နယူးယောက်မှာခီးတထောက်နားဖို့ရှိပါတယ်။ကြာဟာတိုင်ဝမ်သမ္မတတွေတခြားနိုင်ငံကိုတွားတဲ့ခီးစဉ်တွေမှာအခုလိုပဲအမေရိကန်ကိုတာမန်သဘောနဲ့ခဏတာဝင်လာတာဖြစ်ပြီးတော့သမ္မတဝမ်အပါဝင်အရင်ကတိုင်ဝမ်သမ္မတအဆက်ဆက်ဟာလည်းအလားတူအမေရိကန်မှာမကြာခဏခီးတထောက်ဝင်လာခဲ့ဘူးတယ်လို့ဘိုင်ဒန်အစိုးရကတရုတ်နိုင်ငံကိုအကြောင်းကြားထားတယ်လို့နာမည်မဖော်လို့တဲ့အစိုးရအရာရှိတယောက်ကပြောပါရတယ်။2016ကနေ2019ခုနှစ်တွေအတွင်းမှာလည်းမစ်ချိုင်ဟာအမေရိကန်ကို6ကြိမ်ခီးတထောက်ဝင်လာခဲ့တယ်လို့ပြောပါရတယ်။
နောက်ဆုံးရသတင်းအချင်းချုပ်ကိုနန်းလောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနေ့ခင်းအတွက်အစည်းအဝေးထုတ်လွှင့်ရမှုကကိုရဲမွန်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Darius Smith တို့ဖြစ်ပါတယ်ရှင် VOE မြန်မာပိုင်းအစည်းအဝေးရဲ့ညပိုင်း9နာရီခန့်နေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစည်းအဝေးကိုတော့လိုင်းတိုမီတာ1925.32လိုင်းလံမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေပါစေရှင် VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးပါမှသင်္ကီးထိုက်ပါရှင်
This program has come to you from the Voice of America, Washington.